Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2021ခုနှစ်ဒီဇင်ဘာလ29ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ခရီးပြည်နယ်မှာလူ35ဦးနဲ့မနေ့မိရှုတပ်ဖြတ်ခံရတဲ့ဖြစ်ရအတွက်တုံ့လုံအားအတင်းရတဲ့အကြောင်း UNICEF ကပြောပါတယ်ဟောင်ကောင်ကဒီမိုကရေစီလိုလာတဲ့အွန်လိုင်းမီဒီယာ Stan News ကိုရာနဲ့ချီတဲ့ဟောင်ကောင်ရဲတပ်ဖွဲ့ကဝင်စီးနှင်းခဲ့ပါတယ်ထိုင်ဝမ်အနေနဲ့လွတ်လပ်ရေးလိုလာတဲ့လှုပ်ရှားမှုတွေလှုပ်လာရင်ပြင်းထန်စွာတုံ့ပြန်သွားမယ်လို့တရုတ်ကသတိပေးလိုက်ပါတယ်ဒီသတင်းနဲ့ပါဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးပါမှာခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဒီကနေ့ညသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းတွေထဲမှာတော့အမေရိကန်ကာကွယ်ရေးအသုံးစရိတ်ဥပဒေ NDAA ထဲမှာပါတဲ့မြမအရေးပြဋ္ဌာန်းချက်တွေအတိုင်းအမေရိကန်အစိုးရကနေတွန်းအားပေးပြီးလှုပ်လာမယ်ဆိုရင်အာနာသိန်းစစ်ကောင်စီအပေါ်မှာဘလို့တက်ရောက်မှုရှိနိုင်ပါသလဲ
နိုင်ငံရေးအရာ NGO ကိုတိမှတ်ပြုမယ်ဆိုတော့ပြုဖို့အတွက်တွန်းအားပေးတဲ့အချက်တွေကမြမအစိုးရကတော့ဒီဥနဲ့ရရှားဘက်ကိုပို့ပြီးတော့ပြည်ပို့ဖို့ဖြစ်သွားတာပေါ့နော
်မြမရေးသုံးသက်သူဦးရထွန်းရဲ့သုံးသက်ချက်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ကရင်ပြည်နယ်၄ကီကောတိုက်ပွဲအတွင်းမှာတော့တိုက်ပွဲတွေကြောင့်ထိုင်းဘက်ကိုတင်းရှောင်သူမြမပြည်သူက1000ကျော်သွားပါပြီရန်ကုန်နဲ့မန္တလေးမှာတော့ဒီကနေ့ပောက်ကွဲမှုတချို့ရှိခဲ့ပါတယ်ဘာကသာဒီဥကရာကိုတော့အလုံကျန်းနဲ့ထောင်ဒဏ်ချလိုက်ပါတယ်ရခိုင်ပြည်နယ်တောင်ကုန်းမှာလည်းအဖမ်းခံထားရတဲ့မွတ်စလင်30ကျော်ထောင်ဒဏ်ချမှတ်ခံရပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်ကြရပြည်နယ်ဖရူးဆိုမြို့နယ်အတွင်းကလေးငယ်လေးဦးနဲ့စစ်သက်ချရွန်အဖွဲ့ကဝန်ထမ်း2ဦးအပါအဝင်လူ35ဦးနဲ့မနေ့ဒီဇင်ဘာလ24ရက်နေ့ကမိရှို့တပ်ဖြတ်ခံရတဲ့ဖြစ်ရအတွက်တော်လုံးအာအတင်ရပြီးစိတ်မကောင်းဖြစ်ရတဲ့အကြောင်း UNICEF ကုလသမဂ္ဂကလေးတငယ်ရမငွေအဖွဲ့ကဒီနေ့ဒီခါမှာမနေ့ဒီဇင်ဘာလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ယုံကြည်ရတဲ့သတင်းတွေအရအဲ့ဒီတေဆုံးသွားသူ35ယောက်ထဲမှာအသက်18နှစ်အရွယ်အမျိုးသားလူငယ်တဦးဆယ်ကျော်သက်အရွယ်အမျိုးသမီးငယ်တဦးနဲ့အသက်5နှစ်နဲ့6နှစ်အကြားကြားမှကိုယ်ကိုယ်ပြပြမသိရသေးတဲ့ကလေးငယ်တဦးတို့လည်းပါဝင်တယ်လို့ UNICEF ကြေညာချက်မှာဖော်ပြပါတယ်။အနီးနားမှာရှိတဲ့ဒေသတစ်ခုကိုစာနာမှုဆိုင်ရာအကူအညီပေးပြီးလွယ်ကော်ရုံးကိုပြန်လာတဲ့သူတို့အဖွဲ့ကဝန်ထမ်းနှစ်ဦးလည်းတည်ဆုံသွားတဲ့ထဲပါသွားတယ်ဆိုတာကို Save the Children အဖွဲ့ကမနေ့ဒီဇင်ဘာလ28ရက်နေ့မှာပဲကြေညာချက်ထုတ်အတည်ပြုထားပြီးဖြစ်ပါတယ်။အရသာကလေးငယ်တွေနဲ့စာနာမှုဆိုင်ရာအကူအညီပေးနေတဲ့ဝန်ထမ်းတွေကိုအခုလိုတက်ခိုက်တပ်ဖြတ်လိုက်တဲ့အပေါ် UNICEF အနေနဲ့ပြင်းထန်စွာရှုတ်ချကြောင်း UNICEF ရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူး Deborah Comini ကပြောပါတယ်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေအရရောမြန်မာနိုင်ငံကပါဝင်လက်မှတ်ထိုးထားတဲ့ကလေးသင်ငယ်များအကာအကွယ်ပေးဆိုင်ရာပြည်ရင်စာချုပ်တို့အရရောပဋိပက္ခဖြစ်နေတဲ့ဒီကာလတွေအတွင်းအယက်သားတွေအထူးသဖြင့်ကလေးငယ်တွေနဲ့စာနာမှုဆိုင်ရာအကူအညီပေးသူတွေကိုဦးစားပေးအကာအကွယ်ပေးရမှာဖြစ်ကြောင်း UNICEF ရဲ့ကြေညာချက်မှာဖော်ပြပါတယ်။စိတ်မချမ်းမြေ့ပွေရာဖြစ်ရကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြည့်ပေးအရေးယူပေးဖို့ UNICEF ကတောင်းဆိုပါကြောင်းနဲ့ Save the Children အဖွဲ့ကတည်သွားတဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေဝင်တွေအတွက်ဝမ်းနည်းရပါကြောင်းလဲ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ online media Stan News ကိုယာချီတဲ့ဟောင်ကောင်မျိုးသားလူမျိုးရေးရက်တက်ဖွဲ့ကပုဒ်ဒုနေမှာဝင်ရောက်စီးနှင်းခဲ့ပါတယ်အကြီးအကဲဝန်ထမ်းတွေအပေါင်းဝင်လူ6ယောက်ကိုစုပူလှုပ်ဆောင်အောင်ပူပေါင်းချံစီထုတ်ဝေမှုနဲ့ဖမ်းဆီးလိုက်ပါတယ် Stan News ရဲ့ရုံးကအထောက်အထားတွေကိုသိမ်းယူဖို့အတွက် plastic ပုံးတွေရုံးပေါ်သဲသွားခဲ့တာကို writer သတင်းဌာနကရရှိခဲ့တဲ့ဗီဒီယိုမှာတွေ့ရပါတယ်ခွန်တောင်းအလုတ်သမားလူရန်စားရက်ကွက်မှာရှိတဲ့ Stan News ရုံးကိုပိတ်ဆို့ထားပြီးရက်တက်ဖွဲ့ Vanguard Lazy ရထားတာကိုလည်းတွေ့ကြရပါတယ်ရတဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အသက်34နှစ်ကနေ83နှစ်အထိအမျိုးသား3ယောက်နဲ့အမျိုးသမီး3ယောက်ကိုဖမ်းဆီးခဲ့ပြီးသူတို့ရဲ့နေအိမ်တွေကိုရှာဖွေနေတယ်လို့ပြောထားပါတယ် Stan News ကိုစစ်နောက်ဝန်ထမ်းအဖွဲ့အစည်းဖြစ်2014ခုနှစ်ကတည်ထောင်ခဲ့တာပါဒီကနေ့အချိန်မှာအထင်ရှားဆုံးဒီမိုကရေစီရေးအွန်လိုင်းစာဆောင်ဖြစ်ကြန့်ရှိနေခဲ့တဲ့မီဒီယာလည်းဖြစ်ပါတယ်ဖမ်းဆီးလိုက်တဲ့6ယောက်ကတော့ဒီမိုကရက်တမမာဂရက်နိုင်ပေါ့ပ်အဆိုတော်ဒက်နစ်ဟိုယခင်အက်ဒီတာချုပ်ချွန်ပူခုနဲ့ယာယီအက်ဒီတာချုပ်ပက်ထရစ်လမ်နဲ့ယခင်ဘုတ်ဖွဲ့ဝင်တွေဖြစ်ကြတဲ့ချောင်းတက်ချီနဲ့ခရစ်စတင်းဖိုင်တို့ဖြစ်ကြပါတယ်
။ထိုင်ဝမ်ဘက်ကလွတ်လပ်ရေးကိုဥတည်တဲ့လှုပ်ရက်တွေလှုပ်လာမယ်ဆိုရင် တရုတ်နိုင်ငံအနေနဲ့ပြင်ထန်တဲ့တုံ့ပြန်မှုတွေလှုပ်ဆောင်သွားမယ်လို့တရုတ်ရာရှိတွေကဒီကနေ့ပေကျင်းမြို့မှာပြောကြားလိုက်ပါတယ်။ဒါအပြင်ထိုင်ဝမ်ဘက်ကရန်စတဲ့လှုပ်ရွတ်တွေနဲ့ဒီကိစ္စမှာပြည်ပရဲ့ဝင်ရောက်ဆွတ်ဖက်မှုတွေဟာလည်းရှင်းနေအတွင်းမှာပိုတိုးလာနိုင်တယ်လို့ပြောပါတယ်။ဒီမိုကရေစီနီလာရရွေးကောက်တင်မြှောက်ထားတဲ့အစိုးရအုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့တရုတ်ဘက်ကပြောဆိုနေသလိုတရုတ်ရဲ့အချုပ်အခြာပိုင်ဆိုင်မှုကိုပြသတဲ့အနေနဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းစီရင်တဲ့တန်တမာရေးနီလာနေရဖိအားပေးမှုတွေအရှင်းမြင့်လှုပ်ဆောင်လာနေတာကြောင့်ထိုင်ဝမ်ဘက်ကအမျက်ဒေါသထွက်နေသလိုအမေရိကန်ဘက်ကလည်းစိုးရိမ်မှုတွေကြီးထွားလာနေပါတယ်။ထိုင်ဝမ်ကျွန်းနဲ့ပြန်လည်ပေါင်းစည်းရေးအတွက်တရုတ်နိုင်ငံအနေနဲ့ငြိမ်းချမ်းတဲ့နည်းနဲ့အတက်နိုင်ဆုံးစ조사ဆောင်ရွက်နေပေမဲ့ထိုင်ဝမ်ဘက်ကတရုတ်ရဲ့တိခဏနိုင်စွမ်းရှိတဲ့ပမာဏကိုကျော်လွန်လှုပ်ဆောင်လာမယ်ဆိုရင်တော့လှုပ်ဆရာရှိတာလှုပ်သွားရမယ်လို့ထိုင်ဝမ်ရေးရာဆိုင်ရာပြောရေးဆိုခွင့်ရှိသူမာရှောင်ကွမ်းကသတင်းစာရှင်းလင်းပွဲတွင်ပြောကြားခဲ့ပါတယ်။ထိုင်ဝမ်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာအရေးအပါဆုံးထောက်ခံအားပေးနေသူလည်းဖြစ်နှစ်ဖက်တန်တမာဆက်ဆံရေးတရားဝင်တိဆောက်မထားပေမဲ့စစ်လက်နက်ပစ္စည်းတွေအများဆုံးတင်ပို့ရောင်းချနေတဲ့နိုင်ငံလည်းဖြစ်တဲ့အမေရိကန်နဲ့တရုတ်အကြားဆက်ဆံရေးမပြေမလည်ဖြစ်နေတဲ့အဓိကအကြောင်းအရာတွေထဲထိုင်ဝမ်ကိစ္စလည်းပါဝင်ပါတယ်။ထိုင်ဝမ်အရေးဟာတရုတ်နဲ့အမေရိကန်အကြားဆက်ဆံရေးမှာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်တယ်ဆိုတာကိုတရုတ်ထုတ်ဖက်ကလည်းပြောဆိုထားပါတယ်ခင်ဗျာ။
တိဘက်ကမ်ဒရဂိုဒေသကပြည်သူတွေနဲ့သွေးစည်းညွညွရေးအထိမ်းအမှတ်ဖြစ်အိန္ဒိယနိုင်ငံမြောက်ပိုင်းဒရမ်စလာမြို့မှာအင်္ဂါနေ့ကဖျောင်းနိုင်ထွန်းကျင်ခြိတက်ပွဲတွေကိုကျင်းပခဲ့ကြပါတယ်။ကျောင်းတွေဘာသာရေးအဆောက်အအုံတွေနဲ့မကြသေးမီက69ပြည်အမြင့်ဗုဒ္ဓရုပ်ပွားတော်စုဖြတ်စည်းခဲ့တာတွေကိုဆန္ဒပြသူတွေကရှုတ်ချခဲ့ကြပါတယ်။တရုတ်နဲ့သူ့ရဲ့မူဝါဒတွေကိုဆန့်ကျင်တဲ့ကြွေးကြော်သံတွေစိုက်ပုတ်တွေကိုကန့်ဆောင်ထားပြီးမြို့လယ်မှာဆန္ဒပြသူတွေကအခုလိုဆန္ဒပြခဲ့ကြတာပါ။တိဘက်ဗုဒ္ဓဘာသာနဲ့ယဉ်ကျေးမှုကိုဖျက်ဆီးပြီးသူတို့နီးတွေပွားမှုအောင်တရုတ်ကကြိုးစားတာဖြစ်တယ်လို့တိဘက်အရေးတက်ချွတ်လှုပ်ရှားသူတန်စင်ဆွန်ဂျူးကပြောပါလေတရုတ်ကတော့တိဘက်ကိုငြင်းငြင်းချမ်းချမ်းနဲ့1950ခုနှစ်မှာလွတ်မြောက်အောင်သူ့ရဲ့ပြည်သူလွတ်မြောက်ရေးတပ်မတော်ကလှုပ်ပေးခဲ့တယ်လို့ပြောဆိုပြီးအဲ့ဒီကလေးကတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့တာပါအခုလိုအုပ်ချုပ်ခဲ့တာကြောင့်တစ်ချိန်ကဆေးရခင်းနောက်ကျခဲ့တဲ့တိဘက်ကိုဖွံ့ဖြိုးတိုးတက်စေခဲ့တယ်လို့တရုတ်ကတော့ပြောပါလေ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေဗထုနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်နဲ့ရုရှားနိုင်ငံတို့ဇန်နဝါရီလအတွင်းတွေ့ဆုံဖို့ရှိပြီးနျူကလ িয়ার အရေးနဲ့ရုရှားနျူကလ িয়ার နယ်စပ်မှာဖြစ်နေရုရှားယူကရိန်းနယ်စပ်မှာဖြစ်နေတဲ့တင်းမာမှုကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။နိုင်ငံတွေ့ဆုံမှုကိုဇန်နဝါရီလ10ရက်နေ့မှာပြုလုပ်ပြီးအဲဒီနောက်မှာ NATO ရုရှားတွေ့ဆုံမှုကိုဇန်နဝါရီလ12ရက်နေ့မှာပြုလုပ်သွားမယ်လို့အင်ဂျူရောအမျိုးသားအကြံပေးကောင်စီရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောပါတယ်။အဲ့ဒီစီဝေဘွဲနှစ်ခုအပြင်ရုရှားအမေရိကန်ပြည်ထောင်စုနဲ့ယူကရိန်းလည်းအဖွဲ့ဝင်အဖြစ်ပါဝင်တဲ့ OSCE ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့လည်းဇန်နဝါရီလ13ရက်နေ့မှာတီးခြားဆွေးနွေးပွဲပြုလုပ်သွားမယ်လို့ဆိုပါတယ်။ဇပွားဝိုင်းမှာတွေ့ဆုံဆွေးနွေးကြတဲ့အခါရုရှားဘက်ကသူတို့ရဲ့စိုးရိမ်မှုတွေကိုတင်ပြခွင့်ရှိမှာဖြစ်တယ်လို့ကျွန်တော်တို့ဘက်ကလည်းရုရှားရဲ့လှုပ်ရှားမှုတွေနဲ့ဆိုင်တဲ့စိုးရိမ်မှုတွေကိုတင်ပြသွားမှာဖြစ်ပါတယ်။တိုးတက်မှုရှိလာအောင်လှုပ်ဆောင်နိုင်မယ့်ကဏ္ဍတွေရှိသလိုသဘောမတူတာတွေလည်းရှိနိုင်ပါတယ်။အဲ့ဒါဟာကိုကတန်တမာရေးပါပဲလို့အင်ဂျူရောအမျိုးသားအကြံပေးကောင်စီရဲ့ပြောခွင့်ရကပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားဘက်ကတိုက်ရင်အားတွေတိုးမြင့်ချထားတဲ့အပေါ်အနောက်နိုင်ငံတွေဘက်ကအစိုးရတွေကစိုးရိမ်မှုတွေဖြစ်ပေါ်နေပြီးရုရှားကယူကရိန်းကိုဝင်ရင်သိမ့်ပိုက်မလားဆိုပြီးတော့စိုးရိမ်နေကြတာပါ။ရုရှားသမ္မတဗလာဒီမီပူတင်ကတော့ယူကရိန်းကိုကျူးကျော်သိမ့်ပိုက်ဖို့အစီအစဉ်မရှိကြောင်းဒါပေမဲ့သူ့နိုင်ငံနယ်စပ်အနီးမှာ NATO ကအင်အားတိုးချဲ့မှုတွေမလုပ်ဆောင်ပါဘူးဆိုတဲ့အာမခံချက်ပေးဖို့လိုအပ်ကြောင်းတောင်းဆိုထားပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒူမီထရိုကူလေးဘာကတော့ဆွေးနွေးမှုတွေကိုထောက်ခံကြိုဆိုကြောင်းနဲ့သူ့နိုင်ငံပါဝင်ဖို့ဆန္ဒရှိကြောင်း Twitter လူမှုကွန်ရက်ကတဆင့်ပြောကြားခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာပိုတူးနေတနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအသစ်တွေ့ရှိတာ9195ဦးရှိခဲ့တာကြောင့်လွန်ခဲ့တဲ့ရက်ပေါင်း80အတွင်းမှာတနေတဲ့တွေ့ရှိမှုအမြင့်ဆုံးရက်တွေထဲကတစ်ရက်ဖြစ်သွားခဲ့ပါတယ်။လွန်ခဲ့တဲ့24နာရီအတွင်း300နှစ်ယောက်သေဆုံးခဲ့တာမို့စုစုပေါင်းသေဆုံးသူကလည်း 48,590 နှစ်ယောက်ဖြစ်သွားခဲ့ပါပြီ။ Omicron မျိုးကွဲဗိုင်းရပ်စ်ကလည်းပြန့်နှံ့လာတာကြောင့်အိမ်ပြင်ထွက်တာနဲ့နှာခေါင်းစီးတက်ဖို့တမလူဦးရေထက်ပိုပြီးနှစ်သက်ကူးလူမစုဖို့အများပြည်သူတောင်းလာရေးစနစ်မှာအစားအသောက်မစားတော့ကြဖို့အစားရှိတာတွေအပါအဝင်ကန့်သက်ချက်အသစ်တွေကိုအိန္ဒိယအစိုးရကထုတ်ပြန်လိုက်ပါတယ်။ နယူးဒယ်လီမြို့မှာလည်းညမထွက်ရအမိန့်ထုတ်လိုက်ပြီးယထာစားတော့ဆိုင်တွင်နဲ့ဘားတွေမှာလူလက်ခံတာရဲ့တဝက်ကိုပဲလက်ခံမှုသတ်မှတ်လိုက်ပါတယ်။ရုပ်ရှင်ကိုစပါနဲ့ဂျင်လို့ခေါ်တဲ့အားစားအခန်းတွေကိုလည်းပိတ်လိုက်ပါတယ်။ Omicron မျိုးကွဲပုံ24နာရီအတွင်း238ယောက်ဗုဒ္ဓနေ့ကနယူးဒယ်လီမှာတွေ့ခဲ့တာပါ။ရုရှားမှာလည်းလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်အသစ်တွေ့ရှိတာ11,119ယောက်ရှိပြီးသေဆုံးသူ932ယောက်ရှိခဲ့ပါတယ
်။ထိုင်းနိုင်ငံမှာ COVID မျိုးဗီဇာကွဲအိုမီခရွန်ကူးစက်ရောက်ရှိလာပြီးတဲ့နောက်ရောဂါကူးစက်မှုအကျင့်ကျယ်ဖြစ်နိုင်တဲ့အခြေအနေရှိခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများပြားဖြစ်လာမဲ့အရေးကိုပြည်သူတွေအနေနဲ့ကြိုတင်ပြင်ဆင်ထားကြဖို့ထိုင်းကျမကြီးအရာရှိတွေကဒီကနေ့သတိပေးပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံကာလစင်ပြည်နယ်အတွင်းဘယ်လ်ဂျီယံနိုင်ငံကပြန်လာသူလင်မယားဟာခရစ်စမတ်မတိုင်ခင်ညကဘားဆိုင်နေဂီတဖျော်ဖြေပွဲတွေနဲ့ဈေးတွေကိုတွားခဲ့တာကြောင့်အိုမီခရွန်မျိုးကွဲဗီဇCOVID-19 ရောဂါပိုးကူးစက်မှုတွေအများအပြားဖြစ်ပေါ်ခဲ့တဲ့နောက်ပိုင်းမှာထိုင်းနိုင်ငံမှာနေသိကူးပွဲအစီအစဉ်တချို့ကိုဖျက်သိမ်းခဲ့ရပြီးဖြစ်ပါတယ်။အဲ့ဒီရောဂါပိုးရှိနေတဲ့လင်မယားသွားခဲ့တဲ့ဗားဆိုင်တစ်ခုကလေဝင်လေထွက်စနစ်ကောင်းမွန်ခြင်းမရှိတဲ့အတွက်ယာနဲ့ချီတဲ့လူတွေကိုရောဂါပိုးကူးစက်ပြီးတခြားပြည်နယ်၁၁ခုကိုပါပြန့်နှံ့သွားကြောင်းထိုင်းကျန်းမာရေးဌာနအကြီးအကဲအရာရှိတဦးဖြစ်သူ OPASကန်ကာဝင်ပေါင်းကပြောပါတယ်နိုင်ငံခြားကပြန်လာတဲ့သူတွေနဲ့ထိတွေ့ပြီးယောဂပုတ်ကူးစက်ခဲ့သူ215ယောက်အပါအဝင်အခုချိန်ထိထိုင်းနိုင်ငံမှာကူးစက်များနဲ့အိုမီခရွန်ကိုဗစ်မျိုးဗီဇကွဲကူးစက်နေသူ904ဦးရှိနေပြီလို့သူကပြောပါတယ်ကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့ဩဂုတ်လအတွင်းတနေ့တည်းမှာကူးစက်သူ1000လောက်အထိရှိခဲ့ရာကပြီးခဲ့တဲ့သတင်းပတ်ထဲမှာတော့2500အထိရှော့ကျသွားခဲ့ပါတယ်ဒါပေမဲ့ကာကွယ်ဆေးထိုးတာယောဂပုတ်စမ်းသပ်စစ်ဆေးတာတယောက်နဲ့တယောက်လိုအပ်တဲ့အကွာအဝေးမှာထားပြီးနေထိုင်တဲ့စားတဲ့အစီအစဉ်တွေအလင်းများဆောင်ရွက်ခြင်းမရှိရင်တော့လာမယ့်မလလောက်မှာကူးစက်သူတွေ3000လောက်အထိဖြစ်လာမယ်လို့ပြောပါရခင်ဗျာ
Omicron မျိုးကွဲဟာကမ္ဘာအနှံ့ပိုပြီးပြန့်နှံ့လာနေပြီးတချို့နေရာတွေမှာပုံမှန်တင်းကျပ်တဲ့ကန့်သတ်ချက်တွေကိုပြဋ္ဌာန်းလိုက်ကြပါတယ်အမေရိကန်နိုင်ငံမှာ COVID ပြန့်နှံ့နေရမှာ Christmas Day အထိ 58.6 ရာခိုင်နှုန်းဟာ Omicron ကြောင့်ဖြစ်တယ်လို့ American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်Christmas အရဲ့အတွင်းမှာပိုပြီးပြန့်နှံ့လာတဲ့အတွက်နေရာအနှံ့မှာ COVID ပိုစစ်ဆေးသူတွေတက်စီနေကြပါတယ်။ပြင်သစ်နိုင်ငံမှာတော့ပုံမှန်တင်းကျပ်တဲ့ပြဋ္ဌာန်းချက်တွေကိုတနင်္လာနေ့ကကြေညာခဲ့ပါတယ်။အစင်လာရကျင်းပတဲ့နှစ်တကူပွဲတော်တွေကိုလည်းစွာကဖြတ်သိမ်းလိုက်ပါတယ်။အဆောက်အုံတွေမှာလူ1000အထိပဲစုရုံးခွင့်ပေးပြီးအဆောက်အုံပြင်မှာလူ9000အထိပဲစုရုံးရမှာပါ။
ဒီဇင်ဘာလ29ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်ကာကွယ်ရေးအသုံးစရိတ်ဥပဒေ NDAA ထဲမှာပါတဲ့မြမအရေးပြဋ္ဌာန်းချက်တွေအတိုင်းအမေရိကန်အစိုးရကနေတွန်းအားပေးလှုပ်လာမယ်ဆိုရင်အာနာသိန်းစစ်ကောင်စီဟာတရုတ်နဲ့ရုရှားဘက်ကိုပို့ပြီးတော့ကတ်သွားမယ်လို့မြမအရေးလေ့လာသူနှစ်ဦးကရှုမြင်ပါတယ်။ဆီယနာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုအပေါ်ဘလောက်အထောက်အကူဖြစ်စေမှလဲဆိုတဲ့အပေါ်မှာတော့အမြင်နှစ်ခုကထပ်တူမကြပါဘူးဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းပြောပြပေးပါရှင
်အမေရိကန်အထက်လွှတ်တော် Republican လူနည်းစုခေါင်းဆောင်အထက်လွှတ်တော်အမတ် Mitch McConnell ရဲ့တွန်းအားပေးလှုပ်ဆောင်မှုနဲ့ NDAA ဥပဒေထဲမှာမြမအရေးပြဋ္ဌာန်းချက်တွေဖြည့်ဆွက်ထည့်သွင်းထားပြီးဒီဇင်ဘာလ29ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်လက်မှတ်ရေးထိုးအတည်ပြုခဲ့ပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာသိမ်းမှုမအောင်မြင်စေဖို့နဲ့ဒီမိုကရေစီပြန်လည်ထူထောင်ရေးကြိုးပမ်းသူတွေကိုအားပေးထောက်ခံဖို့ရည်ရွယ်တဲ့အဲ့ဒီပြဋ္ဌာန်းချက်တွေထဲမှာတရုတ်နဲ့ရုရှားတို့ကိုနာမည်နဲ့တကွထည့်သွင်းဖော်ပြထားပြီးအဲ့ဒီနိုင်ငံအနေနဲ့အာဏာသိမ်းစစ်ကောင်စီကိုအားပေးပံ့ပိုးပြီးတော့ဘယ်လိုအကျိုးစီးပွားတွေရယူနေသလဲဆိုတာသက်ဆိုင်ရာအမေရိကန်အစိုးရတာဝန်ရှိသူတွေကသွတ်တော်ကိုတင်ပြဖို့ဆိုတဲ့အချက်လဲပါဝင်ပါတယ် NDAA မှာပါတဲ့မြန်မာအရေးဖြည့်ဆွယ်ပြဋ္ဌာန်းချက်တွေဟာပြာဖြစ်စီမယ်လို့မြမအကြီးလီလာသူတူဖြစ်တဲ့ဥယဲထွန်းကမြင်ပေမဲ့စစ်ကောင်စီကိုတခြားဘက်ပို့ပြီးတွန်းပို့တယ်လို့ဖြစ်သွားနိုင်တယ်လို့သုံးသပ်ပါတယ
်ဒီနိုင်ငံရေးအရာ NGO ကိုအတိမတ်ပြုမယ်ဆိုတော့ပြုဖို့အတွက်တွန်းအားပေးတဲ့အချက်တွေကမြမအစိုးရကတော့ဒီတရုတ်နဲ့ကရှားဘက်ကိုပို့ပြီးတော့ညှိကိုဖို့ဖြစ်သွားတာပေါ့နော်ဖြစ်သွားပြီးတော့ဒီမြမစစ်ကောင်စီအနေနဲ့ဆိုရင်လည်းဒါကဒီ NUG တို့ CRPH တို့နဲ့ဆွေးနွေးပြီးတော့ပြဿနာတွေဖြေရှင်းဖို့ဆိုတဲ့ဟာကိုတွန်းအားတစ်ခုဖြစ်စေမယ်လို့ကျွန်တော်တော့ယူဆတယ်။ဒီပြဿနာမဖြေရှင်းနိုင်လို့ရှိရင်ဒီနောက်မှာရွေးကောက်ပွဲဖြစ်ပြီးတော့ရွေးကောက်ပွဲပြီးတော့ပေါ်လာမဲ့အစိုးရအထိပါဒီဥပဒေရဲ့တည်ရောက်မှုကြောင့် အမေရိကန်ကတော့ဆက်ပြီးတော့ဒီဖိအားတွေပေးနေလို့မျိုးလို့မြင်ပါလေရ
မြမအကြီးလိလာသူနောက်တူဖြစ်တဲ့ဒေါက်တာခင်စောဝင်းကလည်းစစ်ကောင်စီဘက်ကတုံ့ပြန်လာနိုင်ခြေပေါ်မှာဥယျာထွန်းနဲ့အမြင်တူပါတယ
်စစ်ကောင်စီဘက်ကတော့ဒါတော့လုံးဝကြည့်မှာမဟုတ်ဘူးလေသူတို့အားကိုးရတဲ့နိုင်ငံကြီးကြီးရှိနေတာကိုအဲ့ဒါလည်းပဲသူစက္ကန့်ပတ်မဲ့ဆွဲသွားမျိုးပေါ့လေစစ်ဘက်ကရှော့မှာမဟုတ်ဘူးနောက်ပြီးအမေရိကန်ကိုလည်းသူကပို့ပြီးတော့ဆန့်ကျင်လာမှာပဲဘလို့ဇာနိုင်လို့ကကြည့်နေတာအဲ့တော့သူတို့အနေနဲ့ကတော့ဒီစားလုံးဝတော့လက်ခံမှာမဟုတ်ဘူး
ဒီဥပဒေပါပြဋ္ဌာန်းချက်တွေကိုသက်ဆိုင်ရာအမေရိကန်အစိုးရဌာနတွေကတကယ်တမ်းအကောင့်အထည်ဖော်လုပ်ဆောင်မဲဆိုရင်ဆက်ရနာသိမှုကိုစန့်ကျင်ပြီးဒီမိုကရေစီပြန်လည်ထူထောင်ရေးကြိုးစားနေတဲ့အင်အားစုတွေအတွက်အထောက်အကူဖြစ်စေမယ်လို့ဦးရဲထွန်းကမြင်ပါတယ်
။ဘာကြောင့်လဲဆိုတော့ NUG ကိုအခုတည်းကတော့ဒီတရားဝင်အစိုးရအနေနဲ့အသိမှတ်ပြုတဲ့နိုင်ငံတနိုင်ငံမှမရှိသေးဘူးပေါ့နော်။အခုဟာကတော့ဒီအဓိကဒီမိုကရေစီလိုလားတဲ့အင်အားကြီးအမေရိကန်ကိုအမေရိကန်အစိုးရကိုသူ့လွတ်တော်ကဖိအားပေးမှုဟိုကျေဝင်ဖက်ပေါ်လာတယ်လို့ပြောလို့ရတာပေါ့လေ
ဒေါက်တာခင်စောဝင်းကတော့အမေရိကန်ကာကွယ်ရေးအသုံးစိတ်ဥပဒေထဲမှာကိုအခုလိုမြမဒီမိုကရေစီရေးထောက်ခံအားပေးတဲ့ပြဋ္ဌာန်းချက်တွေထည့်သွင်းထားတာကိုကြိုးဆိုပေမဲ့တကယ်တမ်းဘာဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်သွားမယ်လို့ပြောပါတယ
်ဒါပေမဲ့ဒီဥစ္စာအဆုံးဖြတ်ပေးမယ်ဟာမျိုးတော့မဟုတ်ဘူးအရင်ကတော့အောင်သူတော်သားသူကြီးကိုရှမ်းတင်ပြီးတော့အမလေးအမေရိကကလုတ်ပါအောင် UN ကလုတ်ပါအောင်လေဒီတင်ဟာမရှိတော့ဘူးအဲ့ဒါလေးတော့သိထားပါเนาะဆိုတော့ဒီလိုဘိုင်ဒန်ကလက်မထိုးလို့ကူညီမယ်ဆိုလို့ရှိရင်ကျွန်တော်ကျေဆွေးတယ်စောင့်တော့ကြည့်နေမယ်ဘာဖြစ်လာမလဲအမေရိကဘာလုပ်မလဲအဲ့ဒါစောင့်ကြည့်နေမှာပဲ
NDA ဥပဒေပါမြန်မာအရေးပြဋ္ဌာန်းချက်တွေအရအမေရိကန်နိုင်ငံသားရေးဗန်ဒါရေးကာကွယ်ရေးထောက်လန်းရေးစတဲ့ဌာနတွေကတာဝန်ရှိသူတွေဟာမြန်မာအရေးနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုကွန်ဂရက်လွှတ်တော်မှာအစီရင်ခံတင်ပြကြရမှာဖြစ်ပါတယ်။ဒီဥပဒေပြဋ္ဌာန်းတဲ့နေ့ကနေရက်ပေါင်း60အတွင်းတင်ပြရမယ်လို့ဥပဒေထဲမှာပါရှိတဲ့အတွက်၈နှစ်ဖေဖော်ဝါရီလကုန်ပိုင်းလောက်မှာပထမဆုံးအကြိမ်အစီရင်ခံတင်ပြရမှာပါ။အချို့အားဖြင့်ဆိုရင်မြန်မာနိုင်ငံရဲ့လူသားပေးဒုက္ခဆိုင်ရာကိစ္စရပ်တွေကိုဖြေရှင်းဖို့ဂျာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အသိအမှတ်ပြုဖို့စစ်ကောင်စီအပေါ်တန်ခတ်အရေးယူဖို့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာဖို့စာတာတွေအပေါ်အမေရိကန်အစိုးရကဘာတွေတွန်းအားပေးလှုံ့ဆော်ထားတဲ့ဆိုတာသက်ဆိုင်ရာဌာနတွေအနေနဲ့အစီရင်ခံတင်ပြကြရမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးအသုံးစရိတ်ဥပဒေ NDAA ထဲမှာပါတဲ့မြမအရေးပြဋ္ဌာန်းချက်တွေပေါ်သုံးသက်ချက်တွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ 4K ကတိုက်ပွဲတွေကြောင့်ထိုင်းဘက်ကိုတင်းချောင်နေရတဲ့မြမပြည်သူတွေရဲ့နောက်ဆုံးအခြေအနေတင်ဆက်ပေးကြပါမယ်ကရင်ပြည်နယ်အတွင်းမှာ KNU ထိန်းချုပ်ထားတဲ့နေရာမြဝတီခရိုင် 4K ကမြို့တင်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်ကရင်အမျိုးသားကာကွယ်ရေးတပ် NUG ရဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေဟာသတင်းနှစ်ပတ်ကြာတဲ့အထိနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ထိုင်းဘက်ကိုထွက်ပြေးတင်းရှောင်သွားရတဲ့ဒုက္ခတွေကတက်တောင်းကျော်ရှိသွားပြီးဖြစ်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကို၄ရက်ဆက်တိုက်လုပ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာသူလူဦးရေ1000ကျော်သွားပြီဆိုပြီးစစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
။ဟုတ်ကဲ့ဒုက္ခသည်တွေကလက်ရှိအခြေအနေမှာဟိုဘက်ကလာဒီချိုးစစ်တွေကတက်တာဆချိုးစစ်တွေတော့မတူညီဖြစ်တဲ့ဒီတိုင်းနဲ့ချမ်းကိုမင်းများနေတဲ့ကစပ်ပြီးကူးကြောင်းနေတယ်မဟုတ်ဘူး။အများကြီးကလည်းကူးတယ်အခုမနေ့အစိုးရနဲ့ဖက်ကူး။ဒါပြီးတိုင်းနဲ့ချမ်းကလည်းအဲ့မှာတောင်းကြသွားပြီးရယ်
။ကရင်ပြည်နယ်အတွင်းမှာလည်းကိုယ်ရင်ဆုံးခွာပြီးထွက်ပြေးနေရတဲ့စစ်ဘေးရှောင်ဒုက္ခတွေတောင်းကနန်းနဲ့ရှိနေကြောင်း KNU ကရင်အမျိုးသားအစည်းအရုံးကလည်းပြောပါရယ်။လက်ရှိမှာတော့တောင်ရင်မြစ်တစ်လျှောက်နေရာတွေမှာစစ်ဘေးရှောင်တွေကအစုအဝေးနဲ့နေထိုင်နေရဆဲဖြစ်ပြီးစခန်းဆယ်ခုတည်းမနည်းရှိတယ်လို့လဲဆိုပါရယ်ဒီဒုက္ခတွေတွေဟာလဲတောက်ရင်နဲ့အစားအသောက်များလိုအပ်နေတာကြောင့်ထိုင်းဘက်ကလူမှုရေးအသင်းအဖွဲ့တွေရှေ့ပြောင်းလို့သမားတွေကတောက်ရင်နဲ့အစားအသောက်များပေးဖို့လှူဒန်းနေကြရပါတယ်တချို့စခန်းတွေကစစ်ဘေးရှောင်ဒုက္ခတွေကတော့နှစ်ဖက်တိုက်ပွဲတွေကြောင့်မြန်မာဘက်မှာလုံခြုံမှုမရှိတော့ဘူးဆိုပြီးထိုင်းဘက်ကိုတိမ်းရှောင်လာဖို့စီစဉ်နေကြတာတွေလည်းရှိတယ်လို့လဲဆိုပါရယ
်အခုထပ်ပြီးတော့လေရှေ့ဖို့အတွက်ကိုအခုကျတော့သွားတော့ကဒီလည်းနေထပ်ဖို့ကြဲကျွန်တော်ပြန်ကြည့်ကြတော့ခဏဆောင်ဟိုသူတို့ဟိုပါပေါ့နော်အခုလောလောဆယ်ရှင်းနေနေတယ်ဒီနေနေမရှိဘူးအရှိတဒီထိုင်းတဲ့ကောင်ကိုပဲပို့မယ်ပို့ရမယ်ဆိုတဲ့အခြေအနေမျိုးတွေပေါ်ပေါက်နေတယ်ပေါ့ အဲ့ဒါတော့ကျွန်တော်သူကရေပို့ဖို့ဆွေးနွေးတဲ့ချိန်မှာအဲ့ဒါပြောတယ်ပြန်ပြောတယ်ဒီခလူလေးခလူကြီးအဲ့ဒီမိသွားိုင်းမှာရှိတဲ့စခန်းတွေကမလုံးလုံးတော့ဘူးအဲဆက်ကဆက်ဖွင့်ပေးပြီးဝင်လာပြီးဆိုပြီးတော့ဆောက်တဲ့ခိုင်းတဲ့ကြောင်ကိုရှိဖို့ပေါ့နော်ရှိဖို့အတွက်စခန်းတောင်ရှိရတယ်ရှိတယ်နော်အချိခိုင်းဆောက်ခက်ကနေမှာအများကြီးကြားပေါ့နော်တောက်လျှောက်မှာရှိနေတဲ့အဖွဲ့ကဒီ10ခုလောက်ရှိတယ်ဒါကဟိုစုစုကြီးကြီးရှိတာအဲဒီဟိုစုစုကြီးကြီးပဲနဲ့အယောက်20 30အဲ့လိုဆက်ကပြန့်နေတဲ့ဟာကြီးအများကြီး
စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်၄ K ကောမြို့တက်မှာနေမြေတွေရှင်းလင်းပြီးတာကြောင့်ဒေသခံတွေပြန်နေလို့ရပြီလို့ပြောဆိုနေပါတယ်။ဒါပေမဲ့စစ်ပေးဆောင်ဒုက္ခသည်တွေကလည်းသူတို့ရဲ့အင်အားတွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေပစ္စည်းတွေယူသွားတာတွေရှိနေတယ်လို့လည်းပြောကြပြီးနေရက်ကိုမပြန်ရဲကြသေးဘူးလို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတော့စစ်ပေးဆောင်ဒုက္ခသည်တွေဟာထိုင်းဘက်ကိုထွက်ပြေးခိုလုံနေကြဆဲဖြစ်ပါတယ်။ကရင်မျိုးသားအစည်းအုံတက်မှ3နယ်မြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မူတဲဒေသဘက်မှာလဲဒီရက်ပိုင်းတွင်စစ်ကောင်စီတပ်တွေကအင်အားလုံးရင်းနဲ့ဝင်ရောက်လာတဲ့အတွက်ဒေသခံကြီးရွာသားတွေဟာထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးကရင်မျိုးသားအစည်းအုံသတင်းနဲ့ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
လေကေကောတိုက်ပွဲကြောင့်ထိုင်းဘက်ကိုတင်းရှောင်နေသူ1000ကျော်အထိရှိသွားပြီဖြစ်တဲ့ကြောင့်မအေးမှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရန်ကုန်နဲ့မန္တလေးဘက်ကလုံခြုံရေးအခြေအနေကိုတင်ပြပေးကြပါတယ်။ရန်ကုန်နဲ့မန္တလေးနေရာတို့မှာတော့ဒီကနေ့ဘုံပေါက်ကွဲမှုဖြစ်စဉ်တွေရှိခဲ့ပါတယ်။ဆီယနာသိမ်းမှုဆန့်ကျင်ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိပ်ကွပ်ခံရပြီးတဲ့နောက်လက်နက်ကိုင်ခုခံနာတွေဘုံခွဲတိုက်ခိုက်မှုတွေဟာမြို့ကြီးတွေအပါအဝင်မြန်မာနိုင်ငံရဲ့နေရာအနှံ့အပြားမှာဒီကနေ့ထိဆက်ပြီးတော့ရှိနေပါတယ်။အကြောင်းဆုံးရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နှမ်းလောင်ပြောပြပေးပါရှင်။
မန္တလေးမြို့မဟာအောင်မြင်မြို့နယ်ကကြောက်ဝမ်းအတွင်းဒီဇင်ဘာ29ရက်ဒီကနေ့မနက်9နာရီလောက်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့အနီးအနားနေထိုင်သူတို့ကပြောပါတယ်
။ဝဲတာကကို9နာရီ10မိနစ်ကွက်တိခင်ဗျ။ကျွန်တော်ကြောက်ဝမ်းရဲ့နောက်ဘက်ကအိမ်သာနားလေးလို့ပြောတယ်။ထိခိုက်တော့မရှိဘူးလေ။သူကသတိပေးတဲ့ပုံစံမျိုးကသူပြင်းဆိုင်ကိုအတန်ပုံပုံစံမျိုးကွဲတာကြ။ပြစ်စည်းဆုံးရုံမတွေ့ဘူးဗျဘာမှအကြီးကြီးမားမားပြစ်စည်းတာမကြားလည်းမကြားဘူးကျွန်တော်လည်းအဲ့ဒါကြောက်ဝိုင်းဆိုမနက်ကတော့ကြည့်လို့ဘာမှပြစ်စည်းတာလည်းမရှိဘူးလုံလုံရေးတင်းကျက်တာလည်းမရှိဘူးဗျဘာမှမရှိဘူးမနက်ကကျွန်တော်တို့ပုံမှန်တိုင်းပဲကြောက်ဝိုင်းသွားတော့ဒိုင်မဲလုံနေကြတာပဲဒါအဆောင်လျှောက်ပါလိအဆောင်မိပါလိလည်းမရှိ
ပောက်ကွဲမှုကြောင့်လူအထိအခိုက်ပျက်စီးမှုရှိဘူးလို့ပြောပါတယ်။ဒီကြောက်ဝိုင်းမှာဘုံပောက်ကွဲမှုဖြစ်ပွားတာလေးချိန်တည်းမနဲ့ရှိသွားပြီလို့လည်းပြောပါတယ်။ဒီကနေ့မနေ့အစောပိုင်းကပဲရန်ကုန်အင်းစိန်မြို့နယ်အောင်မင်္ဂလာတုံလမ်းမပေါ်ကရွာမရဲစခန်းမှာပောက်ကွဲမှုတစ်ခုဖြစ်တယ်လို့အနီးအနားနေထိုင်သူတို့ကပြောပါတယ်
။မနေ့ကတော့လူပြည့်ရလို့ပါတော့လို့အတန်တော့ကြားလိုက်တယ်ဘုံကိုအတန်ကျဲကြီးလို့ကြားအဲ့အဲ့တစ်ချက်တော့ကြားလိုက်တယ
်။ပောက်ကွဲမှုအတွင်းထိခိုက်ဒဏ်ရာရတဲ့အခြေအနေမသိရသေးဘူးလို့ပြောပါတယ်။အာနာသိမ့်ပြီးတဲ့နောက်ဖွဲ့ခဲ့တဲ့ဒေသအတွင်းလက်နက်ကင်အဖွဲ့နှစ်ဖွဲ့ကတော့အင်းစိန်မြို့နယ်ရွာမရဲစခန်းကိုဒီကနေ့မနက်ပိုင်းက M79 40mm ဘုံးသီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီကနေ့မနက်10နာရီခွဲလောက်မှာလဲရန်ကုန်မြို့နယ်ပန်းစရန်လမ်းမရှိမြမစီပွားရေးဗန်သစ်ရှင်မှာလဲပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီလိုပောက်ကွဲမှုဖြစ်အပြီးမှာစစ်ကောင်စီကလမ်းတွေပိတ်ဆို့လမ်းသွာလမ်းလာတွေကိုစစ်ဆေးနေတယ်လို့လဲဒေသခံတွေကပြောပြပါတယ်။ဒီဇင်ဘာ28ရက်ညပိုင်းတုန်းကလည်းရန်ကုန်နေရာတချို့မှာပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ကြည့်မနိုင်မှာနေထိုင်သူတို့ကတော့မနေ့ညကပောက်ကွဲအတန်ကြားတဲ့အကြောင်းအခုလိုပြောပါတယ်
။ညက7:43လောက်ကတော့အတန်တစ်ခုတော့ကြားလိုက်ပြီဗျာ။ဘယ်ဟာကြားမှန်းတော့ကျွန်တော်လည်းဒီချာတော့မသိလားရှင်။7:43နာရီတော့ကြည့်နေလိုက်တယ်။အဲ့ဒီတစ်ခါပဲကြားလိုက်တာဟုတ
်။ဒါအပြင်တင်ငန်းကျုံမြို့နယ်လှိုင်မြို့နယ်နဲ့တာမွေကြောင်မြောင်းဘက်မှာလည်းမနေ့ညကပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေတာရင်သတင်းတွေကဖော်ပြပေမဲ့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။မြန်မာစစ်ကောင်စီကတော့အခုလိုဘုံခွဲတိုက်ခိုက်မှုတွေဟာ NUG နဲ့ PDF တွေကတိုင်းပြည်မငြိမ်မသက်ဖြစ်အောင်လှုံ့ဆော်နေတယ်လို့ဆိုပြီးဖမ်းဆီးမှုတွေလည်းဆက်တိုက်လုပ်နေတာပါ။စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေအကြမ်းဖက်နှိပ်ကွပ်ခံရပြီးတဲ့နောက်လက်နက်ကင်ခုခံမှုတွေဘုံခွဲတိုက်ခိုက်မှုတွေကတော့ဒီကနေ့အထိလည်းဆက်လက်ရှိနေဆဲဖြစ်ပါတယ်။
ရန်ကုန်နဲ့မန္တလေးဘက်ကလုံခြုံရေးအခြေအနေနှမ်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရသူတွေကိုထောင်ဒဏ်နေဇက်တိုက်ချမှတ်နေတဲ့အကြောင်းသတင်းတင်ပြပေးကြပါမယ်။ရန်ကုန်တိုင်းတရားရုံး3ခုကနေပြီးတော့တရားစွဲဆိုခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌကိုဝေရန်ဖြိုးမှုကိုကြောက်တရားမျိုးနဲ့တရားရုံးကနေအလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်နဲ့တစ်လဒီကနေ့ချမှတ်လိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုသားညူပြောပြပေးပါရှင်။
ဘဂဒါမြောက်ဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဝေယံဖြိုးမှုကိုကြောက်တရားမြို့နယ်တရားရုံးကငင်းစုစီပုံမှန်နဲ့ရသရာကြီးပုံမှန်905ခအတွက်အလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ဒီကနေ့ချမှတ်လိုက်တယ်လို့သူ့ရဲ့ရှင်းနေက VOA ကိုပြောပါရယ်။ဝေယံ
ဖြိုးမှုက ဒီနေ့ငိမ့်စုစီ၁၉နဲ့အတလားချလိုက်တယ်။ဟိုငါးငါးခါဝင်နေတာနှစ်နှစ်ချလိုက်တယ်။အလုပ်ကြတဲ့ပြန်အောင်ပါမလား။အလုပ်နဲ့တောင်းတယ်နှစ်နှစ်ချလိုက်တယ်။ထုတ်ရခက်ကြခွဲမပြောအောင်ရှိနှစ်နှစ်ဘောင်းနှစ်နှစ်နဲ့ကျွန်မကြောက်တယ်။
ကိုဝရင်ဖြူမှုတရားရင်ဆိုင်နေရခြင်းကအချုပ်ကြတဲ့ရက်တွေကိုခံစား권မပေးတာထောင်ထဲမှာလူခွင့်ချုပ်ပေါက်ခံရတာတွေဟာတရားမျှတမှုမရှိဘူးလို့ဘဂဒ်သမ ्या ဖွဲ့ချုပ်ရဲ့ဗိုလ်လုံးမှုဆောင်တူက VOE ကိုပြောပါတယ
်ဘဂဒ်ရဲဘော်တွေအပေါင်းတပြီလုံးကပြည်သူလူထုကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တာထောင်ချတာတွေဟာအဲမတရားတဲ့လုပ်ရက်တွေဖြစ်တယ်ဒီအတွက်လည်းဒီတနေ့မှာပြည်သူလူထုကနေတရားစီရင်တာကိုဖက်စစ်စစ်ကောင်စီအနေနဲ့လုံးမှုတွေခံရမယ်ဆိုတာပြောချင်ပါတယ်ဗျ
အခုဒီကြောက်ရမျိုးနယ်တရားရုံးကအမှုတွေအတွက်ပဲကိုဝီယန်ဖြူမှုကိုအမိန့်ချထားတာပါမယန်းကုန်းနဲ့ကာမယုမျိုးနယ်ကတရားရုံးတွေမှာဆွတ်ဆုထားတဲ့ရာဇသက်ကြီးပုပ်ပ905ကာကြီးအမှုတွေအတွက်လည်းသူဆက်ပြီးတော့ရင်ဆိုင်ရအောင်မှာဖြစ်ပါတယ်ဒဇမလ10ရက်နေ့ကအိစိန်ထောင်တွင်အတန်တိတ်တပိတ်မှာပါဝင်ခဲ့တဲ့ကိုဝီယန်ဖြူမှုနဲ့ဘဂဒါကျောင်းသားတွေအပါအဝင်တခြားနိုင်ငံအကျဉ်းသား89ဦးကိုအကျဉ်းအောင်အာဏာပိုင်တွေကနှစ်ပတ်နီးပါးတိုက်ပိတ်ခဲ့ပါတယ်ထောင်အနာပိုင်းတွေကရိုင်းနှက်နှိပ်စက်တာတွေလုပ်ခဲ့ပြီးတော့တချို့လည်းပြင်းထန်ထန်တရားရရှိခဲ့တယ်လို့ရှင်းနေတွေက VOE ကိုပြောပါတယ်။ဆက်နာသိန်းနဲ့ရက်မှာပဲဖမ်းဆီးခံခဲ့ရတဲ့ဘဂဒါတွဲဘက်အတွင်မှုဟောင်းကိုမင်းသွေးတစ်ကိုတော့မနေ့ပြန်ဒီဇင်ဘာလ30ရက်နေ့မှာမင်းချမှာဖြစ်ပါတယ်။ဘဂဒါမြအဖွဲ့ချုပ်ဘူမာတာဝန်ယူထားသူတွေဖမ်းဆီးခံရတာ15ဦးရှိထားပြီးတော့နောက်ထပ်4ယောက်ကတော့ဖမ်းဆီးနှိပ်စက်ခံရချိန်မှာတည်ဆုံးခဲ့တယ်လို့ဘဂဒါမြအဖွဲ့ချုပ်တာဝန်ရှိသူက VOE ကိုပြောဆိုပါတယ်ခင်ဗျာ။
ပမာနိုင်ငံလုံးဆိုင်ရာចောင်းသားတက်မကများအဖွဲ့ချုပ်ရဲ့ဒုက္ခထကိုဝေရန်ဖြိုးမှုထောင်တန်းနှစ်နှစ်နဲ့တလာချမှတ်ခဲ့ရတဲ့တဲ့ရင်ကိုတားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်တောင်ကုန်းဘက်မှာအဖမ်းခံထားရတဲ့မွတ်စလင်တွေကိုထောင်တန်းအသီးသီးချမှတ်တဲ့တဲ့ရင်ကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာပြီးခဲ့တဲ့တဲ့ရင်တစ်ပတ်တုန်းကဖမ်းဆီးထားတဲ့မွတ်စလင်86ဦးတည်းက33ဦးကိုလာဝကဥပဒေနဲ့တောင်ကုန်းမြို့နယ်တရားရုံးကထောင်ဒဏ်တစ်နှစ်စီချမှတ်လိုက်ပါတယ်။ကြံတဲ့သူတွေကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေဖြစ်တာကြောင့်လောလောဆယ်မှာလာဝကမှာပဲထိန်းသိမ်းထားတယ်လို့တောင်ကုန်းမြို့မရဲစခန်းကရဲရရှိတူကပြောပါတယ်။အကြောင်းစုံကိုတော့ကိုအောင်မြတ်သူပြောပြပေးပါရှင်
။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလ22ရက်ကအထောက်ထားမဲ့နယ်ကျော်ခီးသွားလာတဲ့မွတ်စလင်89ယောက်ကိုတောင်ကုန်းမြို့မရဲစခန်းကဖမ်းဆီးခဲ့ပြီးတော့အဲ့ဒီကတူကတော့ကားပေါ်မှာအသက်ရှူကြတာကြောင့်တေဆုံးနေတာတွေ့ရတယ်လို့ကိုရိုင်းဖန်းစီရမှာပါဝင်ခဲ့တဲ့ရဲရာရှိတူကပြောပါတယ်။ဖန်းစီရတဲ့မွတ်စလင်33ဦးတွေက9ဦးကိုတော့လာအောက်ကဥပဒေပုံမှာ62မြင်းဆောင်63နဲ့တောင်ကုန်းမြို့နယ်တရားရုံးကမနေ့ကထောင်တနစ်စီချမှတ်လိုက်တယ်လို့တောင်ကုန်းမြို့မှာရဲစခန်းကရဲရာရှိတူကပြောပါတယ်
။အမင်းချတာက33ယောက်ပြ။တနစ်အဲ့ဒီဟိုထောက်ခံချက်မပါပေးနဲ့နေဂျိုတော်လို့ဘောတနည်းနဲ့တနည်း
မိမချပဲကြံတဲ့43ဝောင်းကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေဖြစ်ပြီးတော့လက်ရှိမှာလာဝကထိန်းသိမ်းထားပြီးဘယ်လိုဆောင်ရွက်မလဲဆိုတာကိုမသိသေးဘူးလို့လည်းတောင်ကုန်းမြို့မှာရဲစခန်းကရဲရာရှိကဆက်ပြောပါတယ
်။အမင်းမချတဲ့လူတွေကတော့ကလေးငယ်တွေကအခုလာဝကကတော့ထိန်းသိမ်းထားတယ်ဗျ။အဲ့ဒါဘယ်လိုအမင်းချမယ်လို့ကျွန်တော်လေးလက်တလို့တော့မပြောတတ်ဘူ
း။ထောက်ထားမဲ့မွတ်စလင်တွေကို၆ဘေးရင်နဲ့တည်ဆောင်လာတဲ့ရင်မောင်းနဲ့ရင်နောက်လိုက်ကိုတော့လူမောင်ကိုကူးမှုနဲ့တရားစွဲဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာအသွားအလာကန့်သက်ခံရတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့စောင်းနေရေးအတွက်ပြည်ပနိုင်ငံတွေစီကိုမကြာခဏဆိုလို့ထွက်သွားဖို့ကြိုးစားလေးရှိပါတယ်။အခုလိုလူကုန်ကူးရရဲ့အကူအညီနဲ့တရားမဝင်ထွက်ခွာသူတွေကတချို့မြန်မာပိုင်နယ်ထံမှာဖမ်းခံရတာရှိသလိုအိန္ဒိယချင်းထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်နယ်တွေထဲမှာလည်းဖမ်းဆီးခံရတာမျိုးတွေရှိခဲ့ပါတယ်။2021ခုနှစ်အောက်တိုဘာလတုန်းကလည်းရခိုင်ပြည်နယ်ကနေဆက်လီနဲ့မလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားတဲ့ရိုဟင်ဂျာတွေကိုနှစ်ကြိမ်ဖမ်းမိခဲ့ရမှာစုစုပေါင်း100နီးပါးရှိခဲ့ပါတယ်။ဒါအပြင်နိုဝင်ဘာလ29ရက်နေ့ကလည်းလေစီပြည်သူ228ယောက်ပါဝင်တဲ့ဆက်လီတစည်းကိုစစ်တွေမျိုးအနောက်မြောက်ဘက်ပင်လယ်ထဲမှာရေတက်ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးထားသူတွေကမွတ်စလင်109ဦးကိုလာကွာဥပဒေပုံမှန်73တင်းနဲ့မောင်တော်မျိုးနဲ့တရားရုံးကဒီဇင်ဘာလ14ရက်နေ့ကပဲထောင်ဒဏ်9နှစ်စီချမှတ်လိုက်ပြီးတော့ကျန်တဲ့အသက်18နှစ်အရွယ်ကလေးအယောက်80နဲ့အသက်10နှစ်အောက်ကလေး35ဦးကိုတော့မောင်တော်မျိုးနဲ့တရားရုံးကသတိပေးပြီးတော့ပြန်လွှတ်ပေးတယ်လို့သိရပါတယ်ခင်ဗျာ။
ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဗုဒ္ဓပူညရဲ့တရင်ပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုံးလင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့ဗုဒ္ဓပူညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စန်းသားရဲ့မြမရေးသုံးသက်ချက်စတဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင် VOA American တန်ရဲ့ဗုဒ္ဓပူညမြမဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ တရင်ဆောင်မာတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
။ VOA American တန်ရဲ2022ခုနှစ်ဒီဇင်ဘာလ29ရက်ဗုဒ္ဓဘူးညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေမတိုင်ခင်မှာတော့အခုအရင်ဆုံးတခြားဂျိုဘော်ကနေကြောက်နမူနာတွေကိုဘလို့ယူမလဲဆိုတာတင်ပြထားတဲ့တရင်ဆောင်မာကိုတင်ဆက်ပေးကြပါမယ်။အာကာသယာဉ်မှုတွေကိုကမ္ဘာမြေပေါ်မှာတင်ဥရောပအာကာသအေဂျင်စီ ESA ကနေပြီးတော့တင်နှံပေးနေတာဖြစ်ပါတယ်။တရင်သုံးပတ်ကြာမြင့်မဲ့ဒီတင်နှံမှာတော့အီတလီ၊ဂျာမနီနဲ့စပိန်နိုင်ငံတွေကိုအာကာသသူရဲကောင်းတွေပါဝင်ကြပြီးတော့နိုင်ငံတစ်ခုချင်းစီမှာကွင်းစင်းလေ့လာနေကြတာလည်းဖြစ်ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်မြတ်သူပြောပြပေးပါရှင်
။ကမ္ဘာဂျိုဘော်ကနေမခွာပဲလနဲ့အင်ကာဂျိုရီရဲ့မြေမျက်နှာတွင်ပြင်တွေကိုလေ့လာနေကြတာပါ။ဒါဟာဥရောပအာကာသအေဂျင်စီ ESA ကလုပ်တဲ့လေ့ကျင့်သင်တန်းတစ်ခုရဲ့ရည်ရွယ်ချက်လည်းဖြစ်ပါတယ်။ဒီစီစဉ်ကိုပန်ဂျီယာလို့ခေါ်ပါတယ်။ဒီစီစဉ်ကနေသင်တန်းသားတွေကိုအနာဂတ်အာကာသခရီးစဉ်တွေအတွက်ကျောက်အမျိုးအစားနမူနာရွေးချယ်တာလို့ကိစ္စမျိုးတွေမှာအခြေခံနီးနာနယ်ဗဟုသုတတွေကိုပေးတာမျိုးပါ။ ESA ရဲ့အာကာသယာဉ်မှုတူလည်းဖြစ်သင်တန်းသားတူလည်းဖြစ်တဲ့အန်ဒီယာမွန်ဂျင်စင်ကတော့အခုလိုပြောပါတယ်။
So we bring all our backgrounds with us, our diverse backgrounds with us.
ဒါကြောင့်လေကျွန်တော်တို့ရဲ့အမျိုးစုံနဲ့နောက်ခံအတွေ့အကြုံတွေအားလုံးနဲ့စူးစီးဆောက်လုပ်နေတာဖြစ်ပြီးလာမယ့်အထူးတာဝန်တွေအတွက်အရေးကြီးတဲ့လက်ကျင့်ပြင်ဆင်မှုတွေအားလုံးကြေကြေပြန့်ပြန့်လှုပ်ဆောင်နေတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့လာပေါ်မှာပဲဖြစ်ဖြစ်အာကာသစခန်းမှာပဲဖြစ်ဖြစ်အခုလုပ်နေတာမျိုးကိုပဲလှုပ်ဆောင်ကြရမှာမို့ပါ။ကျွန်တော်တို့အားလုံးသိပ္ပံဆိုင်ရာသုတေသနလုပ်နေကြတာမို့ဤပညာပိုင်းအရာလဲအားလုံးတက်ကြွနားလည်ထားဖို့လိုပါတယ်။ဒါမှပဲအာကာသယာဉ်ပေါ်မှာဖြစ်ဖြစ်အာကာသစခန်းမှာဖြစ်ဖြစ်ပြုပြင်ထိန်းသိမ်းရေးတွေလုပ်နိုင်မှာဖြစ်ပါတယ်
။အာကာသယာဉ်မှုတွေအနေနဲ့အခုကမှအခြေခံပထဝီဗေဒနဲ့အကျွမ်းဝင်လာပြီမဲ့လေသူတို့ကတကယ်လုပ်ငန်းခွင်ထဲမှာကြာတော့အထူးကျွမ်းကျင်သူတွေကိုအဓိကအကူအညီပေးရမှာဖြစ်ပါတယ်
။ You know astronauts even though we're doing
သူတို့ကသိပ္ပံဆိုင်ရာအလုပ်တွေလုပ်နေရတယ်ဆိုပေမဲ့လေမြေပြင်မှာရှိနေတဲ့ကျွမ်းကျင်သူပညာရှင်တွေရဲ့ခြေလက်မျက်လုံးတွေသဘောမျိုးပါသူတို့တွေရဲ့ခြေလက်တွေကိုဆန့်ထုတ်ထားတဲ့သဘောပါ
ဒီလေ့ကျင့်မှုကသုံးပတ်ကြာမြင့်မှာဖြစ်ပြီးတော့အီတလီ၊ဂျာမနီနဲ့စပိန်နိုင်ငံတွေပါဝင်ပါတယ်။အာကာသယာဉ်မှုတွေ၊အာကာသသိပ္ပံသမားတွေအားလုံး theory ပိုင်းအတန်းတွေပြီးတာနဲ့နိုင်ငံတစ်ခုချင်းစီမှာကွင်းစင်လေ့ကျင့်ကြရပါတယ်။အီတလီမှာဆိုရင်အနောက်မြောက်ဘက်တောင်တန်းတစ်ခုဖြစ်တဲ့ဒိုလိုမိုက်တောင်တန်းတွေစီကိုသွားရောက်ခဲ့ကြပြီးတော့ဂျာမနီမှာဆိုရင်လည်းလွန်ခဲ့တဲ့နှစ်ပေါင်း15တန်းလောက်ကအုတ်ကပြန်ကြာရောက်ခဲ့တဲ့ဂျိုက်ခွက်တစ်ခုဖြစ်တဲ့ Race ဂျိုက်ခွက်စီကိုသွားရောက်လေ့လာခဲ့ကြပါတယ်။နောက်ဆုံးမီတောင်ဒေသတစ်ခုဖြစ်တဲ့လန်ဇာရိုတီရဲ့ကန်နရီကျွန်းတွေကိုလည်းတွားရောက်လည်ပတ်ကြပါတယ်။အာကာသခရီးစဉ်တွေမစတင်မီမှာလာပေါ်မှာပဲဖြစ်ဖြစ်အင်ဂါဂျိုပေါ်မှာပဲဖြစ်ဖြစ်ကျောင်းနမူနာတွေဘယ်နေရာကရယူမလဲဆိုတာပုံမှန်အားဖြင့်ကြိုတင်ဆုံးဖြတ်ချပေမဲ့လည်းသူတို့ဖို့တော့ဒီသဏ္ဍာန်ပြီးနောက်ပိုင်းဘယ်နေရာကိုတွားရမလဲဆိုတာကိုမမျှော်မှန်းနိုင်သေးဘူးလို့မော်ဂျင်ဆန်ကဆိုပါတယ်။စိတ်ဝင်စားတဲ့ပြတ်မှတ်ထားတဲ့နေရာတွေကဂျိုရီပေါ်မူတည်ပြီးတော့ကွဲပြားသလိုအဲ့ဒီနေရာတွေကပဲစကြဝဠာကြီးနဲ့ပတ်သက်ပြီးတော့အသည့်ကိုနည်းနည်းတိုးပွားစေတာဖြစ်ပါတယ
် And what we're basically looking for are
အပြင်ဘက်ကိုဆွန့်ထွက်နေတဲ့ကြောက်တွေကိုကျွန်တော်တို့ရှာဖွေကြတာဖြစ်ပြီးအောက်ခံကြောက်တွေပေါ်ထွက်နေတဲ့အင်္ဂါဂျိုလည်းဖြစ်ချင်းဖြစ်မယ်လဘော်ကအနေကျကြောက်တွေလည်းဖြစ်ချင်းဖြစ်မယ်ချောကြောက်မျိုးမျိုးနဲ့အလားတူတွေလည်းဖြစ်နိုင်ပါတယ်နောက်ပိုင်းမှာဒီကြောက်တွေဘယ်လိုဖွဲ့စည်းထားသလဲဆိုတာကိုနားလည်ဖို့စူးစမ်းကြတာမျိုးပါ
အာကာသယာဉ်မှုတွေအဖို့တော့ James Bond လို့ကိရိယာဆန်းဆန်းတွေကိုညှော်လင့်ထားလို့မရပဲကိုချီကိုလက်နဲ့ပဲကောက်ယူကြရမှာပ
ါ It's a rock hammer and then
အတုံးဆောင်ကိရိယာတွေမှာကဘာပေါ်မှာတုံးတဲ့ပစ္စည်းတွေလိုပဲအ ਨੇ ဆုံးတော့တူတချောင်းမန်ဘလူးတစ်ခုဒါမှမဟုတ် acid တချို့ဖြစ်ချင်းဖြစ်မှာပါတိတဲ့အတိုင်းပဲကြောက်စွန်းနမူနာတွေကိုပဲဖဲထုတ်ဖို့ကခမည်းရဲ့တူကမရှိမဖြစ်အဓိကကြတဲ့ပစ္စည်းဖြစ်ကောင်းဖြစ်လာမှာပါ
တင်နှံမှာတကယ်ကိုအရှိတိုင်မြင်ရမယ့်ဤပညာတွေကိုလည်းအသုံးပြုထားပါတယ်။ကရိယာတစ်ခုချင်းစီကိုလည်း tablets ပေါ်မှာသုံးလို့ရအောင်အထူးပုံစံပြုရေးဆွဲထားပါတယ်။ဒီနမူနာတွေကိုစုဆောင်ပြီးတာနဲ့အခြေခံစမ်းသပ်မှုတွေကိုလှုပ်ဆောင်ရမှာဖြစ်ပြီးတော့အချက်လက်တွေကိုလည်းနောက်ထပ်အသေးစိတ်လေ့လာဖို့အတွက်ကဘာမြေကိုပေးပို့ရမှာဖြစ်ပါတယ်။အချက်လက်အားလုံးကိုစုဆောင်ပြီးတာနဲ့တပြိုင်နက်နမူနာအားလုံးကိုတင်စီပြီးတော့ကဘာမြေကိုပြန်ဖို့ခရီးစဉ်ကိုစောင့်ဆိုင်ရမှာဖြစ်ပါတယ်။ကဘာမြေကိုပြန်ရောက်မှထပ်ပြီးတော့အနီးကပ်လေ့လာမှုတွေပြုလုပ်ရမှာဖြစ်ပါတယ
် You know if you're sampling purely for geology then
ကျောင်းနမူနာတွေကမြေမျက်နှာတွင်ပြင်တွေကိုလေ့လာဖို့တက်တက်ဆိုတော့ကအိတ်ထဲလုံလုံချုံချုံထည့်သိမ်းသွားရပါမယ်ဒါပေမဲ့ဇီဝဗေဒအတွက်ဆိုရင်တော့နမူနာတွေစီကိုသင့်ခန္ဓာကိုယ်ကဖတီးရီးယားတွေကူးပြောင်းရောက်ရှိသွားတာကနေကာကွယ်ဖို့အတွက် ပိုးတက်ထားတဲ့အကာအကွယ်တွေလိုအပ်ပါတယ်။ဖက်တီးရီးယားတွေကဒီကြောင့်နမူနာတွေကိုစစ်ဆေးရမှာအချက်အလက်တွေကိုရှုပ်ထွေးစေပါတယ်။ဒါတွေကအင်္ဂါဂျိုစီကပိုးမွှားတွေလားဒါမှမဟုတ်ကဘာမြေကပဲလားဆိုတာပေါ့
။အခုတော့ဒီအာဂသယင်မှုတွေဟာကဘာမြေပေါ်မှာတင်မဲ့ပထဝီဗေဒဆိုင်ရာနမူနာတွေစုဆောင်တဲ့ကျွမ်းကျင်မှုကိုကောင်းကောင်းရထားပါပြီ။ဒါကိုအာဂသထဲမှာထပ်ပြီးတော့နောက်တစ်ကြိမ်အသုံးချလိုက်ရုံပါပဲ။
ကောင်းမြတ်သူပြပြပေးခဲ့တာပါရှင်။ဒီသတင်းဆောင်မအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။ဥကြောဇန်သားရဲ့မြမရေးသုံးသက်ချက်မတိုင်ခင်အရင်ဆုံးလူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။စီးချိုယောဂဝေဒနာရှင်တွေအနေနဲ့သွေးတွင်းမှာတကြားတက်မမြင့်တက်အောင်ထိမ့်သိမ့်ပြီးတော့သွေးကြောကျင်းစေတဲ့အကြောင်းအရာတွေကိုရှောင်ကြဉ်ဖို့အရေးကြီးပါတယ်။ဒီသတင်းမရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကမေးမြန်းပြီးတင်ပြထားတာနားဆင်ပါရှင်။
စီဂျိုယောဂခံစားနေရတဲ့သူတွေဟာသွေးထဲမှာအချိုတက်မြင့်တက်တာအချိန်ကြာလာပြီဆိုရင်သွေးကြောတွေကိုထိခိုက်ပျက်စီးစေပြီးရေရှည်နောက်ဆက်တွဲဆူးကျိုးတွေကျုံလေရလေရှိတယ်လို့အထွေထွေယောဂထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါရယ
်စီဂျိုယောဂခံစားနေရတဲ့သူတွေဆိုတာအဓိကအဖြစ်တော့သူ့ရဲ့ခန္ဓာကိုယ်တည်ပြင်ပဝင်လာတဲ့အစာတောက်တွေကပါတဲ့အချိုဓာတ်ကိုတာမန်လူတွေလိုမထိန်သိမ့်နိုင်ဘူးမထိန်သိမ့်နိုင်တဲ့ကြောင့်သွေးထဲမှာအချိုဓာတ်မြင့်မားနေတယ်အဲ့ဒါကိုပဲဆရာတို့ကစီဂျိုယောဂဖြစ်တယ်လို့ပြောကြတယ်เนาะဒါကြောင့်မလို့ဆရာတို့ကဒီစီချိုယောဂတဲ့တယောက်ဒီအချိုဓာတ်ကိုတာမန်လူကဲ့သို့ထိန်းသိမ်းထားဖို့လိုအပ်တယ်တကယ်၍သွေးထဲမှာအချိုဓာတ်ဒီပုံမှန်ရှိတဲ့ပမာဏထက်ကျော်လွန်နေမယ်ဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီပိုနေတဲ့အချိုဓာတ်တွေဒီများနေတဲ့အချိုဓာတ်တွေသွေးကြောနယံတွေကိုဖျက်ဆီးတယ်ဖျက်ဆီးတဲ့အခါမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြန်ပြီးပြုတ်ပြရတယ်ပေါ့နော်အဲ့တော့ဖျက်လိုက်ပြင်လိုက်နဲ့ကြာတဲ့အခါမှာတဲ့တကိုယ်လုံးကသွေးကြောတွေကျင်းမြောင်းသွားပြီးတော့မှအဲ့ဒီမှာလက္ခဏာတွေပေါ်လာပါတယ်နော်အဲ့ဒါကြောင့်မလို့ဆရာတို့ကဒီစီးချိုသမားတယောက်ဒီလက်တလောပြဿနာဖြစ်တာနဲပါတယ်လက်တလောပြဿနာဆိုတာအချိုဓာတ်တွေတအားများပြီးတော့နော်သတိလစ်တာတို့နော်ဆေးရုံတည့်ရတာတို့ဖြစ်တာလို့မဟုတ်ရင်အချိုဓာတ်တွေတအားနှိမ့်ကြပြီးတော့သတိလစ်ပြီးဆေးရုံရောက်တာဒါဒီရုတ်တရက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေပေါ့နော်အဲ့တော့ရုတ်တရက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးကအသက်အန္တရာယ်ရှိတယ်ဒါပေမဲ့အဲဖြစ်တာတွေနဲတယ်ပေါ့အများစုစီးချိုသမားတွေကတော့ရေရှည်နောက်ဆက်တွဲဆိုးကျိုးတွေကြောင့်အသက်အန္တရာယ်ဖြစ်ကြတာရှိတယ်
။စီးကျိုးကြောင့်သွေးကြောတွေထိခိုက်ပျက်စီးတဲ့အခါပျက်စီးသွားတဲ့သွေးကြောအမျိုးအစားပုံမူတည်ပြီးနောက်ဆက်တွဲဆိုးကျိုးအမျိုးမျိုးကိုကြုံတွေ့ခံစားကြရတာပါ။ဘလို့နောက်ဆက်တွဲဆိုးကျိုးတွေကိုကြုံတွေ့ခံစားရနိုင်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ။အဲ့
တော့ရှင်းပါဆရာပြောခဲ့သလိုဒီလိုလုံးသွေးကြောတွေကျင်းသွားတဲ့အခါမှာဆရာတို့ကြာလိုက်ပိတ်ပေါ့နော်။အဲ့တော့အုံနောက်ထဲကသွေးကြောတွေကျင်းပြီးပိတ်ဆိုရင်ဆရာတို့လေဖြတ်တာဖြစ်တယ်။နော်နှလုံးသွေးကြောပိတ်ရင်ဆရာတို့ကအသက်အန္တရာယ်ကြီးဆုံးရှုံးနိုင်တယ်နှလုံးရက်နိုင်တယ်ခြေလက်သွားတဲ့သွေးကြောတွေကျင်းမြောင်းမယ်ဆိုရင်ထုံမယ်ကျင်းမယ်ကြာလာရင်ခြေထောက်တွေအနာဖြစ်မယ်ပုတ်တယ်ခြေထောက်ဖျက်ရတာဖြစ်နိုင်တယ်နောက်တစ်ခါကြောက်ကတ်သွားတဲ့သွေးကြောကျင်းမယ်ဆိုလို့ရှိရင်ကြောက်ကတ်ထိခိုက်ပျက်စီးပြီးတော့ကြောက်ကတ်စီးရတတ်တယ်မျက်စိထဲသွားတဲ့သွေးကြောတွေကျင်းမြောင်းပြီးတော့ပြစ်မယ်ဆိုရင်အငြင်းအာရုံကိုထိခိုက်နိုင်တယ်ဒီလိုနောက်ဆက်တွဲဆိုကြတွေခံစားရတတ်တယ်နော်
စီချိုယောဂဝေဒနာရှင်တွေအနေနဲ့သွေးတင်ကြတဲ့မမြင့်တက်အောင်ထိန်းသိမ်းထားနိုင်ရုံနဲ့မလုံလောက်ပဲသွေးကြောကျင်းစေတဲ့အကြောင်းအရာတွေကိုပါရှောင်ကျဉ်ကြရမှာပါသွေးကြောကျင်းတဲ့လက္ခဏာတွေတွေ့နေရပြီဆိုရင်လည်းစောလျင်စွာကုသမှုခံယူဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျာ
အဲ့တော့ဆရာတို့ပြောတဲ့အထဲမှာစီချိုယောဂသည်ဒီကုလုံးသွေးကြောတွေကျင်းမြောင်းပိတ်ဆို့ပြီးမှယောဂဖြစ်တဲ့အတွက်ကြောင့်လို့စီချိုယောဂဝေဒနာတွေတယောက်သည်အချိုဓာတ်တစ်ခုတည်းကိုထိန်းသိမ်းရုံနဲ့မလုံလောက်ဘူးဆိုတာတွေ့ရှိရတယ်ဒါကြောင့်မို့သွေးကြောကျင်းမြောင်းနိုင်သောတခြားအခြေအနေတွေကိုလည်းဆရာတို့ကရှာဖွေပြီးတော့ကုသပေးဖို့လိုတယ်เนาะအဲ့ဒါတွေကဘာတွေပါမှာလဲဆိုတော့ဒီသွေးထဲမှာအဆီများတဲ့ကိစ္စတွေရှိပါတယ်သွေးတို့ယောဂရှိတာတွေဖြစ်ရှိပါတယ်ဆေးလိပ်တောက်သုံးတာတွေရှိပါတယ်เนาะနောက်တကဒီအထိုင်များတာတွေပေါ့เนาะဆိုတော့အဲ့ဒီအခြေအနေတွေကိုပါဆရာတို့ကတပြိုင်တည်းကုသမာတာမြင်းနဲ့စီးချိုရဲ့နောက်ဆက်တွဲဆူချိုတွေကိုကာကွယ်ရအောင်မှာဖြစ်ပါတယ်တဲ့ဒါကြောင့်မလို့စီးချိုယောဂဝေဒနာတွေတယောက်ဒီအချိုဓာတ်ထိန်းသိမ်းတဲ့အစာတောက်တွေရှောင်ကြဉ်ရမယ့်ဤသူဒီသွေးတိုးတန်တဲ့နီးတွေကိုရှောင်ကြဉ်ရမယ်အစီကိုလည်းရှောင်ကြဉ်ရမယ်ဆေးလိပ်တောက်တဲ့ဆိုရင်ဆေးလိပ်ဖျက်ရမယ်ပေါ့နော်ဒါတွေဒီဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီသွေးကြောကျင်းမြောင်းနိုင်တဲ့အခြေအနေဒီအားလုံးကိုရှာဖွေပြီးတော့ကုသပေးမှသာလေနောက်ဆက်တွဲဆူကျိုးတွေကိုကာကွယ်ရအောင်ပေါ့နော်ဒါလေးတွေကစီးချိုယောဂရှိတဲ့သူတိုင်းသိထားသင့်ပါတယ်ဘာလို့လဲဆိုရင်ဆရာဝန်နဲ့တစ်ခေါက်ပြပြီးတဲ့အချိန်မှာသူတို့ကအဲနောက်ပိုင်းမှာချင်းဆူတဲ့စီကိုမလာပြစ်ပဲနဲ့စီးချိုထိန်းတဲ့ဆေးလေးကိုပဲသူကဆက်ပြီးတောက်နေတယ်သွေးပေါင်ကြစီအစီကြစီဆိုအများစုကဆရာဝန်နဲ့မတွေ့မတောက်ကြတော့ဘူးပေါ့ နော်ဒါဆိုလို့ရှိရင်စီးကျိုရဲ့နောက်ဆက်တွဲသွေးကြောချင်းမြောင်းပိတ်ဆို့တာကိုအပြည့်ဝကာကွယ်နိုင်မှာမဟုတ်တဲ့အတွက်ကြောင့်မလို့ဒီစီးကျိုဝေဒနာတွေတိုင်းဒီကိုဒီဒီစီးကျိုတွေမကဘဲနဲ့ကြံတဲ့နော်ယောဂတွေကိုထိန်းသိမ်းတာလည်းအရေးကြီးတယ်ဆေးတောက်ဖို့လည်းအရေးကြီးတယ်ဆိုတာသိဖို့လိုပါတယ်ပေါ့နော်အဲ့တော့ခြုံပြီးပြန်ပြောမယ်ဆိုရင်စီးကျုပ်ဝေဒနာတွေတယောက်ဒီနောက်ဆက်တွဲစိုးကျိုးတွေမဖြစ်အောင်ဆေးလေးတောက်တဲ့သူတွေကဆေးလေးဖြတ်ဖို့လိုမယ်အထိုင်များတဲ့လူကအထိုင်လျှော့ပြီးတော့လှုပ်လှုပ်ရှားရှားနေဖို့လိုမယ်ကိုယ်လည်းလှုပ်ရှားမှုတွေဆောင်ရွက်ပေးရမယ်အစီနဲ့အချို့ကိုလုံးဝရှောင်ချင်သင့်တယ်နောက်တစ်ခါသွေးတွင်းမှာဒီသွေးရိုးရှိလို့ရှိရင်သွေးရိုးကျစေတောက်ပြီးတော့ဒီသွေးရိုးထိန်းသိမ်းပေးဖို့လိုတယ်နောက်ဆုံးအနေနဲ့တော့စိတ်ဖြစ်စည်းမှုကိုရှော့ချပေးခြင်းအပြင်စီးကျိုယောဂရဲ့နောက်ဆက်တွဲစိုးကျိုးတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်
။စီးကျိုယောဂဝေနာရှင်တွေအနေနဲ့သွေးရင်းတကြားတဲ့မမြင့်တက်အောင်ထိန်းသိမ်းပြီးသွေးကြောကျင်းစေတဲ့အကြောင်းအရာတွေကိုလည်းရှောင်ကျင်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါ။ဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးကြပါမယ်ဒီသတင်းပတ်ရဲ့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မှာတော့မကြခင်မှာကုန်ဆုံးတော့မယ့်2022ခုနှစ်အတွင်းမှာမြမနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုခြုံငုံသုံးသက်ထားတာကိုနားဆင်ကြရမှာဖြစ်ပါတယ်ကိုဝင်းခံပေါင်းနဲ့အတူဦးကျော်စံသားသုံးသက်ထားတာနားဆင်ပါရှင
်တို့ရရှိမြတ်ရှာကုန်ဆုံးတော့မယ့်2021ဟာမြန်မာတနင်္ဂနွေအတွက်မျော်လင့်အပ်တဲ့ဆရာအပြည့်အဝနဲ့ဆန်းသစ်လာခဲ့တဲ့နှစ်တစ်နှစ်ဆိုရင်မှားမယ်မဟုတ်ပါဘူး2020နိုဝင်ဘာရွေးကောက်ပွဲမှာ NLD ကတခဲနဲ့အနိုင်ရရှိခဲ့ပြီးတဲ့နောက်မြန်မာဒီမိုကရေစီဟာတဆင့်တိုးခြေကုပ်ရခဲ့ပြီလို့မျော်လင့်ယူဆနိုင်ပွဲရှိခဲ့ပါတယ်ရွေးကောက်ပွဲမကျင်းပခဲ့ရတဲ့ဒေသတချို့နဲ့ရွေးကောက်ပွဲအတွင်းအနာလက်ရှိ NLD ရဲ့လူရက်တွေဟာမျက်နှာတရမရှိဘူးဆိုပြီးမကျေနပ်သူတွေနည်းနည်းရှိခဲ့ပေမဲ့ NLD ရဲ့တခဲနဲ့အောင်မြင်မှုကိုစောဒကတက်ညင်ကျဲထုတ်သူဆိုလို့မရှိတလို့ဆက်ပါခဲ့ပါတယ်နိုင်ငံတကာဆောင်ကြီးအဖွဲ့တွေကလည်းဒီရွေးကောက်ပွဲကာလမှာအာနေဂျက်တချို့ရှိခဲ့တယ်ဆိုတာကလွယ်ပြီးအပိသက်ရလတ်ကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တခဲနဲ့အောင်ပွဲအဖြစ်အသိမှတ်ပြုခဲ့ကြတာဖြစ်ပါတယ်အလားတူစွာပဲပြည်သူတွေသတိမထားခဲ့ကြတာတခုကတော့မကြမ်းမီအချိန်အတွင်းမှာမြန်မာဒီမိုကရေစီအလင်းရောင်ကိုအမှောင်တုကြီးဖုံးလွှမ်းတော့မယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။တနည်းပြောရင်မုံတိုင်းအကျိုးတိုက်ခတ်နေတဲ့လေပြည်လေညင်းကိုထိုးချင်းအထိမြန်မာပြည်သူတွေဆူဆိုက်ပျော်မွေ့နေကြကြတော့ပဲလို့ဆိုရမှာဖြစ်ပါတယ
်။ဒီလိုအောင်ပွဲခံလို့လက်ခုပ်တန်တွေမဆဲခင်မှာပဲဖေဖော်ဝါရီ၁ရက်နေ့မှာတော့ဗိုလ်ချုပ်မှုကြီးမေအောင်နိုင်ဟာရွေးကောက်ခံအရတအစိုးရအဖွဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ပါဝင်အရတခေါင်းဆောင်တွေကိုဖမ်းဆီးထိန်သိမ်းလိုက်ပါတယ်။အဲ့ဒီနေ့မနေ့ပိုင်းမှာပဲစစ်တပ်ဟာဒုတိယသမ္မတဦးမြင့်ဆွေကိုယာယီသမ္မတဖြစ်ခံပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပါတယ်။အဲဒီနောက်တမတော်ကောက်ဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကအာဏာလွှဲပြောင်းရယူခဲ့ပါတယ်။အဲဒီလိုနဲ့2021ခုနှစ်ဖေဖော်ဝါရီ၁ရက်နေ့ဟာလဲမြမသမိုင်းမှာစံတစ်အာယူဖို့လုပ်နေတဲ့ဒီမိုကရေစီဒုတိယအကြိမ်ချုပ်ငင်းကြဆုံးရတဲ့နေ့အဖြစ်သမိုင်းဝင်သွားခဲ့ပါတော့တယ
်။ဒီလိုရွေးကောက်ခံအစိုးရကိုဖယ်ရှားပြီးနိုင်ငံတော်သမ္မတအပါအဝင်အရသာအစိုးရအကြီးအကဲတွေကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်ကြတာဖြစ်တယ်လို့စစ်တပ်ဘက်ကဘယ်လိုပင်အကြောင်းပြပြောဆိုခဲ့ပေမဲ့ပြည်သူလူထုကလက်မခံကြပါဘူးအနာသိမ့်ပြီးနောက်ရဲ့အနေငယ်အကြမှာပဲနိုင်ငံအနှံ့နေရာကွက်ကြားဆန္ဒပြမှုတွေစတင်ဖြစ်ပွားလာခဲ့ပါတယ
်
အနာသိန်းစီကောင်းဆောင်ကတော့ NLD နဲ့သိအစီမကတ်လာတဲ့တိုင်းရင်းသားနဲ့အရသာနိုင်ငံရေးသမားတချို့ကိုခေါင်းခေါက်ရွေးပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဆိုတာဖွဲ့စည်းခဲ့ပါတယ်။ဒါဟာအစိုးရဆိုတဲ့ပုံရိပ်ကိုဖျက်ချင်လို့ဒီလိုအရသာတွေကိုထပ်သွင်းတာဖြစ်ဟန်ရှိပေမဲ့သူတို့ကိုလူတိုင်းကတော့စစ်ကောင်စီလို့သာခေါ်ဝေါ်သုံးနေကြတာတွေ့ရပါတယ်။တကယ်တော့ဒီလိုစစ်တပ်ကအနာသိန်းရဲ့အချိန်ဟာမကြခင်လွှတ်တော်စစ်ခေါ်ယူကျင်းပတော့မယ့်အချိန်ဖြစ်နေတဲ့အတွက်ဒီကောက်ခံကိုယ်စားလှယ်အလုံးလူလိုဟာနေပြည်တော်မှာစူယုံရောက်ရှိနေခဲ့ရပြီဖြစ်ပါတယ်။အနာသိန်းစစ်တပ်ကလွှတ်တော်ကိုမခေါ်ယူဘဲထားရှိနေခြင်း February 5ရက်နေ့မှာတော့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တချို့က ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းလိုက်ကြပါတယ
်ရန်ကုန်မြို့လမ်းမတွေပေါ်ကိုထောင်တောင်းချီတဲ့ပြည်သူတွေထွက်လာကြပြီးစစ်အာဏာသိမ်းမှုကန့်ကွက်ပွဲရှိန်ဟုန်လည်းမြင့်လာပါတယ်စစ်တပ်ကလည်းမြို့နယ်တချို့မှာစစ်အုပ်ချုပ်ရေးကြီးညာပြီးဆန္ဒပြလူအုပ်ကိုစတင်နှိမ်နင်းပါတော့တယ်အဲ့နောက်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေအချင်းချင်းဆက်သွယ်ညှိနှိုင်းတာကိုဟန်တာတဲ့အနေနဲ့အင်တာနက်ဖျက်တောက်တာတွေလုပ်ခဲ့ပါတယ်စစ်ကောင်းဆောင်တွေရုံးဆိုင်နေထိုင်ကြတဲ့နေပြည်တော်ကလူထုဆန္ဒပြပွဲကိုပြစ်ခတ်နှိမ်နင်းတဲ့အတွက်မတ်များတွဲတွဲခိုင်ဟာစစ်အာဏာသိမ်းပြီးပထမအဦးဆုံးအသက်ဆုံးရှုံးရသူဖြစ်ခဲ့ပါတယ်အဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဖေဖော်ဝါရီ28ရက်နေ့မှာ18ဦးမတ်လ28ရက်နေ့မှာ38ဦးစသဖြင့်ဆန္ဒပြပြည်သူတွေတေဆုံးရမှုဟာတစ်ချိန်တက်တစ်ချိန်ပိုပြီးများပြားလာပါတော့တယ်တည်ဆုံးရသူအရေအတွက်ဘလောက်ရှိလာပြီဆိုတာနိုင်ငံရေးသမားများကူညီစောင့်ရှောက်ရေးဖွဲ့ AAPP ကတောက်လျှောက်စီးရင်ပြုစုထုတ်ပြန်ခဲ့ပေမဲ့အာဏာသိမ်းစစ်ကောင်စီကတော့ဒါအခြေကားပြောဆိုထားကြတာဖြစ်တယ်လို့ဆိုပါတယ်မလာပထမလောက်ဝက်ရောက်ချိန်မှာအာဏာသိမ်းစစ်တပ်ဟာလွတ်လပ်တဲ့မီဒီယာတွေကိုစတင်နှိပ်ကွပ်လာပါတယ်။မီဒီယာသမားချို့ဖမ်းဆီးထိန်းသိမ်းခံရပြီးတချို့လည်းပြည်ပကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ဒီတော့တွင်မှာပဲဆက်ယုံအလုံယုံတချို့လည်းမီးရှို့ခံခဲ့ရပါတယ်။ညညစွာဆန္ဒဖော်ထုတ်သူတွေကိုအာဏာသိမ်းစစ်ကောင်စီကအင်အားအလုံးကျုံသုံးပစ်ခတ်နှိမ်နင်းတဲ့အတွက်နိုင်ငံတကာရှုံချပြောဆိုမှုတွေလည်းများပြားရှိလာပါတယ်။မလာ18ရက်နေ့မှာတော့ CRPH ကပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီဟာရခိုင် NLD အစိုးရလက်ထက်ကတိုင်းဒေသလက်နက်ကိုင်အင်အားစုတွေအပေါ်မတရားသိမ်းဖြစ်ကြေညာထားတာကိုပယ်ဖျက်လိုက်ပါတယ
်မြန်မာစစ်တပ်ကတပ်မတော်နေ့လို့သတ်မှတ်ထားတဲ့မလာ28ရက်နေ့မှာပုံမှန်လိုပဲစီရေးပြအခမ်းအနားတွေကိုကျင်းပခဲ့ပေမဲ့နိုင်ငံတော်ကန့်ကွက်ဆန္ဒပြမှုတွေလွန်စွာများပြားခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးမြို့နယ်ပေါင်း20မှာတည်ဆုံရသူ106ဦးရှိခဲ့ပါတယ်ဒီစီးပြအခမ်းအနားကိုနိုင်ငံသားနိုင်ငံတွေအများအပြားသပိတ်မှောက်ခဲ့ကြပြီးမဲ့ရုရှားနဲ့အိန္ဒိယအပါအဝင်၈နိုင်ငံသံတမန်တွေတက်ရောက်ခဲ့ရပါတယ်အဲ့ဒီအခမ်းအနားမှာအထူးခြားဆုံးအစ်သက်ကတော့ရုရှားနိုင်ငံဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန္ဒားဖူမင်းပဲဖြစ်ပါတယ်သူဟာစစ်တပ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံကိုပထမဦးဆုံးလာရောက်တဲ့အစင်အမြင့်ဆုံးနိုင်ငံသားအစိုးရဧည့်သည်လည်းဖြစ်ပါတယ်စစ်ကောင်စီကတော့ဒီဒုဝန်ကြီးကိုနိုင်ငံတော်အကြီးအကဲတယောက်လိုကိုစိုးနီခင်းကျူဆူခဲ့ပြီးဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုရိုင်းစုတစိတ်တွေချီးမြှင့်ခဲ့ပါတယ်ရုရှားနိုင်ငံကလည်းစစ်မှန်တဲ့မိတ်ဆွေဖြစ်တယ်လို့သူ့မင်းကွန်းမှာချီးကျူးပြောကြားသွားခဲ့ပါတယ်ဧပြီလ3ပိုင်းမှာတော့ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာပြီး Federal Democracy ပဋိညာဉ်ကိုထုတ်ပြန်ခဲ့ပါတယ်အဲ့နောက်ဧပြီလ10ရက်နေ့မှာပဲခူးဆန္ဒပြလူအုပ်ကိုစစ်ကောင်စီလုံခြုံရေးတွေပြစ်ခတ်တဲ့အတွက်လူပေါင်း80ကျော်ဖေဆုံးရပြန်ပါတယ် CRPH ဘက်ကတော့ဧပြီလ16ရက်နေ့မှာ NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းလိုက်ပါတယ်
ဒီလိုနိုင်ငံရေးပြည်ပခလိုင်းတဘိုးမြင့်မားလာတဲ့အတွက်ကိုဗစ်ကာယောဂါကြောင့်ထိခိုက်ကျဆင်းနေရတဲ့မြမစီးပွားရေးလည်းထပ်မံကျဆင်းသွားခဲ့ပါတယ်။လမ်းမထွက်ဆန္ဒပြမှုတွေအပြင်နိုင်ငံဝန်ထမ်းတွေရဲ့ CDM ကအာဏာဖီဆိုင်ရေးလှုပ်ရှားမှုကလည်းအာဏာသိမ်းစစ်ကောင်စီကိုအတော်လေးအကြက်ရိုက်စေခဲ့တယ်လို့အထူးဖြင့်ဆေးဘက်ပညာရေးဘက်ဝန်ထမ်းတွေရဲ့အာဏာဖီဆိုင်မှုကြောင့်ပြည်သူလူထုအဖို့ကျန်းမာရေးပညာရေးတွေအများကြီးထိခိုက်ခဲ့ပါတယ်။ထိုင်းနိုင်ငံအမန်တာကော်ပိုရေးရှင်းကတည်ဆောက်မဲ့ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စက်မှုစုံတည်ဆောက်ရေးစီမံကိန်းဂျပန်ဆူဇူကီကားထုတ်လုပ်မှုတို့ရပ်ဆိုင်းသွားခဲ့သလိုရန်ကုန်အစုရှယ်ယာရောင်းဝယ်ရေးဈေးကွက်လည်းအလုံးမဖြစ်တော့ပါဘူး။နော်ဝေးခြေဆိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီဟာသူတို့လုပ်ငန်းကိုရောင်းပြီးမြန်မာနိုင်ငံကထွက်ခွာသွားခဲ့ပါတယ်။မြန်မာအင်းကြီးချင်းနိုင်ငံတို့ကိုဖွံ့ဖြိုးရေးလမ်းကြောင်းအပေါ်တင်ပေးခဲ့တဲ့အထက်ချုပ်လုပ်ငန်းမျိုးဟာလည်းအစကစက်ယုံပေါင်း900ကျော်ရှိလာခဲ့ပြီးမှတဝက်ခန့်ပိတ်သွားခဲ့ရပြီးဝန်ထမ်းများပြားအလုပ်လက်မဲ့ဖြစ်ကုန်ကြပါတယ်။အလားတူပဲမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ဥပိုင်ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းအဆက်အသွယ်ပြတ်တောက်ခဲ့ကြပါတယ်
။ The US government is taking steps to prevent the generals from improperly having access to the $1 billion in Burmese government funds held in the United States.
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာအစိုးရရဲ့အနှံငွေဒေါ်လာ1ဘီလီယံကိုထိန်းချုပ်ဖို့ဆုံးဖြတ်ပြီးစစ်ကောင်စီဝင်တွေသူတို့ရဲ့မိသားစုဝင်တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုပြစ်မှတ်ထားတန်ခတ်ဖို့အမိန့်ချမှတ်ခဲ့ပါတယ်။
ဆရာနာသင်ပိုင်းမှုကိုဒီမိုကရေစီနိုင်ငံတွေကအပြင်းထန်ဆုတ်ချဝေဖန်ခဲ့ကြပြီမဲ့မြန်မာအင်ဒီဂျင်လည်းဖြစ်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တယ်လို့လည်းကြွေးကြော်နေတဲ့အိန္ဒိယနိုင်ငံကတော့တရုတ်နိုင်ငံလိုပဲဆရာနာသင်တဲ့အတွက်စင်မကောင်းဖြစ်ကြောင်းမျှသာပြောကြခဲ့ပါလေအခုနောက်ဆုံးမှာဆိုရင်အိန္ဒိယဟာမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှုပြုလုပ်လာတာကိုတော့တွေ့နေရပါတယ် consensus call အများသဘောတူညီမှုအရဆုံးဖြတ်မယ်ဖော်ဝင်ဒီရဲ့ပြည်တွင်းရေးဝင်မဆွဲဖူးလို့မူချမှတ်ထားတဲ့အာဆီယံခေါ်အရှိတောင်အခြားနိုင်ငံများအသင်းကတော့ဒီအရေးမှာအဓိကဥဆောင်ဖြစ်ရှင်းရမယ့်အနေအထားကိုရောက်ရှိလာခဲ့ပါတယ်။ဒါကြောင့်လဲဧပြီ24ရက်နေ့မှာမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်စီဖိတ်ခေါ်ပြီးအာဆီယံရဲ့မူငါချက်ပါရှိတဲ့သဘောတူညီချက်ကိုပြရခဲ့ပါတယ်။အဲ့ဒီထက်မှာစစ်ကောင်စီအပေါ်အမှန်တကယ်ထိရောက်နိုင်တဲ့တောင်းဆိုချက်တွေမပါရှိပဲနှစ်ဖက်စလုံးကအကြမ်းဖက်မှုတွေကိုဆော့ချရမယ်ဆိုတာကိုသာတောင်းဆိုထားတဲ့အတွက်တက်ကြွလှုပ်ရှားသူတချို့ကအားမလို့အားမရဖြစ်ခဲ့ကြပါတယ်ထူးစင်ကအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးလာရောက်ရေးကိစ္စဟာလဲဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရနိုင်ဘူးဆိုတဲ့အကြောင်းကြောင့်ပြတ်ကျဲသွားခဲ့ပါတယ်အခုခါမှာတော့အာဆီယံအလှည့်ကျဥက္ကဋ္ဌတောင်းဟာကမ္ဘောဒီးယားနိုင်ငံလက်ထက်ကိုရောက်သွားပါပြီ။ကမ္ဘောဒီးယားကတော့မြန်မာစစ်ကောင်စီပေါ်သဘောထားပြော့ပြောင်းလိုဟန်ရှိနေပါတယ်။ဝန်ကြီးချုပ်ဟွန်ဆန်းကိုရိုင်းလာမယ့်နှစ် January မှာမြန်မာနိုင်ငံကိုသွားအောင်မယ်လို့ပြောကြားနေပါလေ
။中方真诚的希望缅甸的各党各派从国家和民族
မြန်မာနိုင်ငံမှာစီးပွားရေးအရာရောမဟာဗျူဟာအရာပါအများဆုံးစိတ်ဝင်စားတဲ့တရုတ်နိုင်ငံဟာလည်းဒီအရေးကိုမွေမသေးဒုံမချိုးကင်တွယ်ဖို့အားထုတ်နေတာတွေ့ရပါတယ်။အာဆီယံကိုရှေ့တန်းတင်ထားပြီးကိုယ်တိုင်ပြောဆိုညှိနှိုင်းပေးမဲ့လာလာတော့မတွေ့ရပါဘူး။အလားတူပဲစစ်ကောင်စီရဲ့လုပ်ရက်ကိုပြက်ပြက်သားသားထောက်ခံအားပေးတာမျိုးလည်းမတွေ့ရပါဘူး။ဒီချိန်မှာမြန်မာစစ်ကောင်စီအတွက်အဓိကအားထားရဟာရုရှားနိုင်ငံဖြစ်လာခဲ့ပါတယ်။တကယ်တော့ရုရှားဟာအရှေ့တောင်အာရှဒေသကိုမဟာဗျူဟာအရအစိတ်ဝင်စားနေခဲ့တာပါ။ဒါကြောင့်မြန်မာစစ်တပ်ကိုလက်နက်ရောင်းချတာမြန်မာစစ်သားတွေကိုခေါ်ယူလေ့ကျင့်ပေးတာတွေလုပ်နေခဲ့တာပါ။မြန်မာစစ်တပ်ကလည်းတရုတ်နိုင်ငံအပေါ်မိခိုနေရတဲ့အဖြစ်ကိုပြောင်းလဲပစ်ချင်နေတာပါအခုအာဏာသိမ်းပြီးနောက်ပိုင်းမှာတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိချင်းတရုတ်ကိုမသွားပဲရုရှားကိုအရင်သွားရောက်ခဲ့ပါတယ်ရုရှားအစိုးရကသူ့ကိုနိုင်ငံတော်အကြီးအကဲတယောက်လို့မဆက်ဆံခဲ့ပေမဲ့တန်မိုးကြီးတဲ့လက်နက်ဖောက်တဲ့တယောက်လို့တော့ဆက်ဆံခဲ့ပါတယ်ရုရှားကပြန်ရောက်ပြီးတလားလောက်ကြာမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဂျားပြတ်ဆိုရဖွဲ့စည်းပြီးသူ့ကိုယ်သူဝန်ကြီးချုပ်ခန့်လိုက်ပါတယ်ကုလသမဂ္ဂကတော့စစ်အာဏာသိမ်းတာကိုလက်မခံစစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေကိုရှုတ်ချစစ်ပေးရှောင်တွေအတွက်စာနာမှုအကူအညီပေးတို့ကလွှဲပြီးကိုတိလက်ရောက်လှုံ့ဆော်နိုင်မဲ့အခြေအနေမတွေ့ရပါဘူး။ဒါပေမဲ့တစ်ဖက်မှာလည်းစစ်ကောင်စီကအမြဲတမ်းကိုယ်စားလှယ်ကိုလက်မခံပဲ NUG ကိုတစ်ဆာခံတဲ့ NLD အစိုးရလက်ထက်ကခန့်အပ်ထားတဲ့ဥကြော်မိုးထုံးကိုဆက်ပြီးလက်ခံထားတာတွေ့ရပါတယ
်။ဆီယနာသင်ခံလိုက်ရတဲ့အတွက်အပြင်းထန်ဆုံးနာကြီးခံပြင်းကြသူတွေကတော့မျိုးဆက်သစ်လူငယ်တွေပဲဖြစ်ပါတယ် Generation Z လို့ခေါ်တဲ့ဒီလူငယ်တွေဟာလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြရင်းကြဆုံသွားရတဲ့အထက်မှာအများဆုံးလည်းဖြစ်ပါတယ်မျိုးပေါ်မှာအကြမ်းမဖက်ဆန္ဒပြဖော်ထုတ်ရုံနဲ့ဘာမှဖြစ်မလာနိုင်တော့ဘူးဆိုတာကိုသဘောပေါက်သွားပြီးတဲ့နောက်မှာတော့ဒီလူငယ်တွေဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီကိုသွားရောက်စစ်ပညာပြင်ယူကြပါတယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုဒေသလိုက်ဖွဲ့စည်းပြီးစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကိုရင်ဆိုင်လာကြပါတယ်
။အခုအဲ့တော့ကြောက်အခုလောဆယ်ကျွန်တော်ပင်ရလာတင်တယ်။ဒီနေ့ချင်းကြာရင်ကျွန်တော်ကရှေ့တောင်ကိုထွက်ရမယ်။ကျွန်တော်ကအသက်ပေးဖို့လည်းဝင်မလေးပါဘူ
း။ဆရာနာရှင်ကိုအစတည်းကမုံတီးပြီးပေါ့နော်။ညီမတို့မုံတီးတဲ့အတွက်ညီမတို့ကတော့ဘယ်လိုပဲဖြစ်ဒီဆရာနာရှင်ကိုတိုက်ပြန်အမြင့်ကနေပြီးတော့တိုက်ဖြတ်မှာပေါ့နော်။ဒီတော်လန်ရေးမအောင်မြင်ရှင်းရတော့ညီမတို့ဆက်ပြီးတော့စ조사နေဦးမှာပဲဒီ
အာနာရှင်ရဲ့အမွေဆိုးကိုနောက်မျိုးဆက်တွေကိုလက်စစ်ကံမှုပေါ့နော်အဲ့ဒီနေသားကျွန်တော်တို့အဖြစ်မခံနိုင်တော့ကျွန်တော်တို့မျိုးဆက်နဲ့ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ကကောင်းစားစေချင်တယ်တိုးတက်စေချင်တယ
် NUG အစိုးရရဲ့ယာယီသမရလာရှိလာကလည်းစစ်ကောင်စီကိုတော်လှန်တိုက်ခိုက်ကြဖို့ပြည်သူတရားလုံးကိုဆော်ရတဲ့စစ်ကျင်ညာချက်တစ်စုံကို September 9ရက်နေ့မှာထုတ်ပြန်လိုက်ပါတယ
်တင်းဒီနေ့ September 9ရက်တော်သလင်းလာဆန်းရက်နေ့မှာဆက်ရွေးစစ်အာဏာရှင်ဆန့်ကျင်ရေးဤသူတို့၏ခုခံတွန်းလှန်စစ်သည်စတင်နေပြီဖြစ်တယ်။
တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒေသကာကွယ်ရေးတပ်ဖွဲ့တွေကအပိတ်သလိုတချို့အင်အားစုတွေဟာဆိုရင်သူတို့ကိုယ်တိုင်စီရေးအချိန်နှိမ့်လာတာတွေ့ရပါတယ်။
ဒီ
ယခင်ဦးသိန်းစိန်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့ MCA ခေါ်အပြည့်သဘောတူညီချက်ဟာလည်းပြည့်ပြည့်သလောက်ဖြစ်သွားခဲ့ပါပြီ။ဒီအခြေအနေကိုပြည်တွင်းစစ်အခြေအနေပဲလို့သုံးသပ်သူတော်တော်များများကမှတ်ချက်ချနိုင်ကြပါတယ
်။အခု2021ကုန်ဆုံးလူအခြေအနေမှာတော့လက်နက်ကင်တိုက်ပွဲတွေအချိန်ပိုမြင့်လာတာတွေ့ရပါတယ်။သူတို့ပြင်ပြည့်ရက်အဖွဲ့တွေကအင်အားအကြီးဆုံးနဲ့အဓိကကျတဲ့ KNU ကရင်မျိုးသားစီယုံနဲ့စစ်ကောင်စီကြားတိုက်ပွဲတွေဟာချီးနဲ့နေတဲ့အပြည့်ရက်သဘောတူညီချက်ကိုလုံးဝပြတ်ပြဲတော့မဲ့အခြေအနေစိုက်စေပါတယ်ဒီလိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့လက်တွဲတိုက်ခိုက်နေတဲ့ PDF တွေရဲ့လှုပ်ရှားမှုတွေကိုလည်းပုံမမြင်တွေ့လာပါတယ်သူတို့အနေနဲ့ဖောင်ဖျက်ခဲ့ပြီးဖြစ်တဲ့အတွက်နောက်ပြန်လှည့်စရာအကြောင်းမမြင်သလိုဆွေးနွေးဆေးဆက်အဖြေရှာရေးကိုပယ်ချထားတဲ့စစ်ကောင်စီအနေနဲ့လည်းဆက်ပြီးအင်အားသုံးဖြိုခွင်းသွားပွေတာမြင်တယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ
်စစ်ကောင်စီဟာအနာသိမ့်ပြီးသားကတော့တစ်နှစ်ကြာမှရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့ပါတီကိုအနာလွှဲပစ်မယ်လို့ကြေညာခဲ့ပေမဲ့အခုအခါမှာတော့နောက်တစ်နှစ်ထပ်တိုးပြီးနှစ်နှစ်အကြာ2023မှာရွေးကောက်ပွဲကျင်းပပြီးမယ်လို့ပြောလာပြန်ပါတယ်ရွေးကောက်ပွဲကော်မရှင်အစ်ကိုဖွဲ့စည်းပြီးဒေါန်ဆန်းစုကြည်အပါအဝင် NLD ခေါင်းဆောင်တွေကိုရွေးကောက်ပွဲမသမာမှုအပါအဝင်စွဲချက်များစွာနဲ့အမှုဖွင့်စစ်ဆေးနေပါတယ်သူတို့ကိုရွေးကောက်ပွဲမှာဝင်မပြိုင်စည်းခြင်းလို့ဒီလိုရက်ကိုလောက်တာဖြစ်တယ်ဆိုပြီးသုံးသပ်သူတွေကမှတ်ချက်ချကြပါတယ်ချုပ်ပြောရင်တော့သောရရှင်များခင်ဗျာမြန်မာနိုင်ငံတွင်နိုင်ငံရေးစီရေးပဋိပက္ခတွေရောက်လာမယ့်2022မှာလဲစီးပွားရေးလူမှုရေးဆင်းရဲနှိမ်ကြပြီးပြည်သူတွေအခက်ဒုက္ခရောက်ကြရလေဦးမလားဆိုတာဒီလိုနှစ်သက်ကူပျော်ရွှင်နေရမယ့်အချိန်မှာလူတိုင်းစိုးရိမ်မကင်းဖြစ်နေကြတယ်ဆိုရင်မှတ်မယ်မဟုတ်ကြောင်းပါခင်ဗျာ
2021ခုနှစ်မြန်မာနိုင်ငံအတွင်းကအဖြစ်အပျက်တွေကိုခြုံငုံသုံးသပ်ထားတဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bami@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်တလှည့်ပြောပြပေးပါရှင်။
ကရပြည်နယ်ဖရုဆိုမြို့နယ်အတွင်းကလေးငယ်လေးဦးနဲ့ Save the Children အဖွဲ့ကဝန်ထမ်းနှစ်ဦးအပါအဝင်လူ35ဦးထဲမှနေဒီဇင်ဘာလ24ရက်နေ့ကမိရှုတပ်ဖြတ်ခံရတဲ့ဖြစ်အပ်အတွက်တုံးလုံးအားအသင့်ပြီးစိတ်မကောင်းဖြစ်ရတဲ့အကြောင်း UNICEF ကုလသမဂ္ဂကလေးတငယ်ရမုံငွေအဖွဲ့ကမနေ့ဒီဇင်ဘာလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ယုံကြည်ရတဲ့သတင်းတွေအရအဲ့ဒီသေဆုံးသွားသူ35ယောက်ထဲမှာအသက်18နှစ်အရွယ်အမျိုးသားလူငယ်တဦးဆက်ကြောတဲ့အရွယ်အမျိုးသမီးငယ်တဦးနဲ့အသက်9နှစ်နဲ့6နှစ်အကြားကြားမကောကောပြားပြားမသိရသေးတဲ့ကလေးငယ်တဦးတို့လည်းပါဝင်တယ်လို့ UNICEF ကြေညာချက်မှာဖော်ပြပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ online media Stan News ကိုယာချီတဲ့ဟောင်ကောင်အမျိုးသားလူညုံရေးရဲတပ်ဖွဲ့ကဗုဒ္ဓဟူးနေ့မှာဝင်ရောက်စီးနင်းခဲ့ပါတယ်။အကြီးတန်းဝန်ထမ်းနေအပါအဝင်လူ6ယောက်ကိုစူပူလုံဆော့အောင်ပူပေါင်းကြံစီထုတ်ဝေမှုနဲ့ဖမ်းဆီးလိုက်ပါတယ်။ထိုင်ဝမ်ကလွတ်လပ်ရေးကိုဥတီတဲ့လောက်ရတဲ့လောက်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်လို့တရုတ်အရာရှိတွေကဒီကနေ့ဘေကျင်းမြို့မှာပြောကြားလိုက်ပါတယ်။ဒါအပြင်ထိုင်ဝမ်ဘက်ကရန်စတဲ့လောက်ရတဲ့နဲ့ဒီကိစ္စမှာပြည်ပရဲ့ဝင်ရောက်ဆွတ်ဖက်မှုတွေဟာလည်းရှင်းနှစ်တွင်ပိုတိုးလာနိုင်တယ်လို့ပြောပါတယ်ခင်ဗျာ။တိဘက်ကမ်ဒရာဂိုဒေတာပြည်သူတွေနဲ့သွေးဆင်ညီညွတ်ရေးအထိမ်းအမှတ်အဖြစ်နဲ့အိန္ဒိယနိုင်ငံမြောက်ပိုင်းတရမ်ဆလာမြို့မှာအင်္ဂါနေ့ကဖြောင်းနိုင်ထွန်းကြီးချီတက်ပွဲတရားကိုကျင်းပခဲ့ပါတယ်။ကျောင်းနေဘာသာရေးအဆောက်အုံနေနဲ့မကြသေးမီက69ဘီအမြင့်ဗုဒ္ဓရုပ်ပွားတော်တစုဖြစ်ရှိခဲ့တာတွေကိုဆန္ဒပြသူတွေကရှုံချခဲ့ကြပါတယ်ခင်ဗျာအမေရိကန်နဲ့ရုရှားနိုင်ငံတို့ဇန်နဝါရီလအတွင်းတွေ့ဆုံမှုရှိပြီးနျူကလ িয়ার အရေးနဲ့ရုရှားယူကရိန်းနဲ့ဆက်မဖြစ်နေတဲ့တင်းမာမှုတွေကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
ဒီဇင်ဘာလ29ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကနှမ်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့PJ Elias နဲ့ Nashwan Khalil တို့ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်းကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လို့ရဆန္ဒပြကြပါစေရှင်။
Thank you. This program has come to you from the Voice of America, Washington.